သာသနာတော်နှစ်2552ခုနှစ်ခောဇာတက္ကရီ1380ပြည့်နှစ်တကူလ34ရက်နေ့ရန်ကုန်တိုင်းစံကြောင်းမြို့နယ်အောင်ချမ်းသာရပ်ကွက်သီရိမင်္ဂလာလန်းကမြင်ကျောင်းတိုင်းဓမ္မယုံတွင်ဆင်းကျင့်ပပြုလုပ်အပ်သည့်ယာဝိယဓမ္မသဘင်ခန္ဓာဝယ်စံကြောင်းမြို့နယ်သီရိမင်္ဂလာလန်းအမှတ်10ပြည်ဝိယမေတော်မိသင်္သာနိုင်ရဲ့သမီးစုလည်းနိုင်နေတာလီလင်မိသားစုတို့၏အမတ္တဒါနာဓမ္မဒါနာအဖြစ်ဖြင့်ဟောကြားအပ်တော်ဘဝနိဂုံးတိဆုံးခြင်းအကြောင်းလေယံဒေသနာတော်အမိတ္တပတ္တသင်္ဃာကျမ်းဝိသိမုတ်ပိုင်းဘုံပိုင်းမှာဘဝနိဂုံးတိဆုံးခြင်းအကြောင်းဆိုတာအခန္ဓကန္တအနေနဲ့ပါဘဝတစ်ခုရလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းနေကုန်းအနေနဲ့ဘဝတစ်ခုရဲ့နေကုန်းအနေနဲ့သေဆုံးခြင်းနဲ့ရင်ဆိုင်ကြရတယ်ဘယ်ရာပဲဖြစ်ဖြစ်စလာပြီဆိုလို့ရှိရင်အဆုံးနဲ့ပဲရင်ဆိုင်ကြရမှာယခသိဟံအစရှိရင်အဆုံးရှိတာပဲအဖြစ်ရှိရင်ပြည့်ရှိတယ်အတက်ရှင်ရင်အကြရှင်ပဲလူပြုခြင်းရှင်အိုမင်းခြင်းရှိပဲကျမ်းမာခြင်းရှင်ယောဂရာခြင်းရှိပဲဆိုမရှောင်လွဲနိုင်တဲ့သဘာဝတရားတွေပဲဘဝမှာမွေးဖွားခြင်းရှိတယ်လို့သိဆုံးခြင်းဆိုတာနဲ့အဆုံးသတ်ကြရတယ်ဒီဒီတတ္တဝါမှာပဲဖြစ်ဖြစ်ဘဝတစ်ခုရလာပြီဆိုလို့ရှိရင်ဘဝခကြီးအချိန်ပိုင်းအတွင်းမှာဘဝတစ်ခုရဲ့အဆုံးဒီကုန်းဆိုတာရောက်ရှိပြီးတော့သွားကြတာခီးသွားနေတဲ့လူတွေဟာလည်းပဲခီးလမ်းဆုံးပန်းတိုင် destination ဆိုတာရှိတာကြည့်ပဲအဲခီးသွားတော့ခီးဆုံးဆိုတာရှိတာကြည့်ပဲမြေထားစီးရင်လည်းမဤမြေထားလမ်းရဲ့ခီးဆုံးဆိုတာရှိတယ်ယထားကားစီးရင်လည်းကားလမ်းရဲ့ခီးဆုံးဆိုတာရှိတယ်လင်းညာနဲ့သွားလို့ရှိရင်လည်းလင်းညာရဲ့ခီးဆုံးဆိုတာရှိတယ်လေနဲ့သွားလို့ရှင်လဲလေရဲ့ခီးဆုံးသင်္ဘောနဲ့သွားရင်လဲသင်္ဘောရဲ့ခီးဆုံးဆိုတာအလုံးဟာခီးသွားနေကြတဲ့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ရင်းဟာခီးဆုံးဆိုတဲ့နေရာမှာရှိကိုရှိရတယ်။အဲဒါဝင်လို့လူဘဝရဲ့ဒီကုန်းမှာသေဆုံးခြင်းဆိုတာဟာဘဝတစ်ခုကိုဆုံးသတ်တာဖြစ်လို့ဘဝဒီကုန်းလို့ဘဝတစ်ခုရဲ့ဒီကုန်းခီးဆုံးမယ်ဘဝခကြီးကိုမိခင်ရဲ့ဝန်ထဲကနေစတင်ပြီးတော့တဘဝခကြီးကိုမိခင်ရဲ့ဝန်ထဲကစတင်ပြီးတော့ရှောင်းလန်းလာခဲ့ကြတာနောက်ဆုံးမှာတေဆုံးခြင်းမှာပဲအဆုံးသတ်တယ်ဒါကြောင့်မို့မရဏပရိယောသနံဇီဝိတံဇီဝိတံတတ္တဝါရရဲ့အသက်ဟာမရဏပရိယောသနံတေခြင်းမှာပဲအဆုံးသတ်တယ်မဆုံးတဲ့နေရာလို့ရှိကုန်ရှိနော်အရာခသိမ့်မှာအစရှိရင်အဆုံးရှိတာလေသရပရိယောနာနာယုပနံယုပနံလူပြုခြင်းဟာလည်းပဲသရပရိယောနာနာအိုမင်းခြင်းမှာပဲဆုံးတယ်စံကျင်မဲ့ကလေးတွေနဲ့တော့ဒါကြောင့်မို့လို့ဘဝဆိုတာခန္ဓာ၅ပါးရထားတဲ့ဖြစ်စဉ်ကလေးတစ်ခုတဘဝနဲ့တဘဝတဘဝနဲ့တဘဝမတူညီတဲ့ကံအကြောင်းတရားတွေကြောင့်မတူညီတဲ့အခြေအနေတွေကိုတွေ့ရှိကြုံတွေ့နေရခံစားရတဲ့ဘဝကလေးတစ်ခုအတိုင်းအတာလေးတစ်ခုထို့အတိုင်းအတာလေးတစ်ခုဟာအစရှိတယ်လို့အဆုံးလည်းပဲရှိတယ်တဲ့အဲ့ဒီအဆုံးမှာဘဝတစ်ခုရဲ့နိဂုံးသေဆုံးရင်ပဲဆိုလိုတာကစလာပြီဆိုလို့ရှိရင်အဆုံးတစ်ခုတော့ရှိမှာအဲ့တော့အပြန်အပြင်စဉ်းစားကြည့်ပဲဆိုရင်လုံးဝမစဘူးဆိုရင်အစမရှိလို့ရှိရင်အဆုံးရောရှိနိုင်မှာမဟုတ်လားဒါကြောင့်ဝိညာဉ်ဆောင်ပြကအစရှိရင်တော့အဆုံးရှိလာမှာဆိုတော့အစမရှိဘူးဆိုပါလို့ဇာတိပိစယဇရာမရဏဝိပွားခြင်းမှာ ဒီဥဒင်းဥဒင်းနဲ့သိခြင်းမှာဝိပါခြင်းကြောင့်ဥဒင်းနဲ့သိခြင်းဟာဖြစ်ပေါ်လာမရဏတံဟိဇီဝိတံဇီဝိတံတတဝရရဲ့အသက်ဟာမရဏတံသိခြင်းမှာပဲဆုံးတယ်ဘဝတစ်ခုရဲ့ဤကုန်သိခြင်းမှာဆုံးတတ်တယ်ဆိုတော့တတဝရဘာကြောင့်သိနေကြသလဲသေးဘုံသိနည်းကဘယ်လိုမျိုးရှိသလဲလောကမှာသေဘုံသိနည်းအမျိုးမျိုးရှိတဲ့ထဲမှာအဘိဓမ္မာထာကအဘိဓမ္မာထာသင်္ဃဟာချမ်းအယပြောရမယ်ဆိုရင်သေမှုလူတတော်တို့သေတာဟာအချင်းဒီလေးရအကြောင်းလေးမျိုးရှိတယ်လို့ပြောတာအကြောင်းလေးမျိုးရှိတယ်တဲ့ဘဝတစ်ခုဤကုန်းချုပ်ရတာသင်ဆုံးရတာအကြောင်းလေးမျိုးရှိတယ်နမတိကအာယုခယသမထားတဲ့သက်တမ်းတစ်ခုကုန်ဆုံးသွားတာသမထားတဲ့သက်တမ်းတစ်ခုကုန်ဆုံးသွားလို့သိတာအာယုခယအာယုဆိုတာသက်တမ်းခယဆိုတာကုန်ဆုံးသွားတာသက်တမ်းကုန်လို့သိတာအဲ့ဒါကအကြောင်းလို့သိနေစီလို့သိတယ်လို့ပြောလို့ရမှာပေါ့နော်ဒူရီမှာတက်တန်းဆိုတာရှိတယ်ဒူရီရဲ့တက်တန်းဟာအတိတ်ကမရှိဘူးရှည်တဲ့ခါရှည်တယ်တိုးတဲ့ခါတိုးတယ်အရှိတူသတ်မှတ်ထားတဲ့သူကတော့အရှိတူဖြစ်ပေါ်နေခြင်းဟာတခင်ရက်တွေကပြောခဲ့တယ်လို့ပဲဥတုနဲ့အာဟာရကအဆုံးဖြတ်ပြီးသွားတာဥတုနဲ့အာဟာရဒူရီရဲ့တဏ္ဍမှာရှိတဲ့ဥတုအာဟာရလူတွေမိခိုးနေကြရတဲ့ဥဒုနဲ့အာဟာရတို့ဥဒုအာဟာရနဲ့ရပေါင်းဆက်ထားတဲ့အခြေအနေပေါ်မှာလူရဲ့ဘဝဟာယက်တည်နေတာဖြစ်သောကြောင့်ဇီဝရအားဖြင့်လူရဲ့သက်တမ်းတစ်ခုကိုသတ်မှတ်ပြီးတော့ပြောကြရတယ်လူတွေမှာလူတွေရဲ့သက်တမ်းဟာအစဉ်အမြဲသတ်မှတ်ထားတာမရှိဘူးတဲ့ပါဝိလေရုံးဆိုလို့ရှိရင်လူသမိုင်းကြောင်းကိုပြန်ကြည့်လို့ရှိရင်လူရည်အားတစ်ချိန်တစ်ခါရည်တွက်လို့မရတော့အောင်အသက်တွေတိတ်ပြီးတော့ရှင်းနေတဲ့အသင်္ချေတန်းဆိုတော့လေလူရည်အားရောက်ခဲ့ပုံလေးနော်အသက်ရှိတဲ့အတန်းသူအသက်ရှိတဲ့အတန်းကတပြေးပြေးဆိုးရုံလာတဲ့အခါကျတော့တသိန်းတန်းတသိန်းတန်းကနေပြီး7000တန်း7000တန်းကနေပြီးတော့ရောက်လာလိုက်တာ6000တန်းတဖြည်းဖြည်းနောက်ဆုံးရတော့100တန်းကနေနောက်10တန်းကနေတခါပြန်ပြီးတော့လူရဲ့သက်တမ်းဟာရွေးရှားသွားပြန်တယ်အနည်း20အနည်းကြီးရော40ဆိုပြီးတော့ခေါချိုးလူရဲ့သက်တမ်းတက်သွားတာမရေမတွက်နိုင်တော့အသက်ရှည်သွားပြန်လူရဲ့သက်တမ်းဟာတက်လိုက်ကျလိုက်အချင်းတွေပေါ်မှာဘူတည်ပြီးတော့တက်ချင်ကြနေတယ်လို့ရှိအခုတက်တန်းဟာဆိုးရုံနေတဲ့အတိုင်းအတာတစ်ခုလို့ဒီလိုပြောရလူတွေရဲ့တက်တန်းဟာဆိုးရုံနေတယ်ဘာကြောင့်ဆိုးရုံတာတော့ဆိုတော့အဓိကအကြောင်းကလူတွေရဲ့တဏ္ဍာမှာဖြစ်တဲ့အကုသိုလ်တရားတွေရဲ့ကြီးထွားလာမှုကြောင့်လူတွေရဲ့တက်တန်းဟာတပြေးပြေးဆုံးရှုံးအခုလူတွေကြီးထွားလာတာနဲ့လူတွေဘာဖြစ်လို့ဆုံးရရတယ်တက်တန်းကဘာလို့တူရတယ်လဲလို့ဆိုလို့ရှိရင်လူတွေရဲ့တဏ္ဍာဖြစ်တဲ့အကုသိုလ်တွေကြောင့်ဥရုတွေပြက်လာတယ်ဥရုတွေပြက်လာတဲ့အတွက်ကြောင့်အာဟာရတွေကအစီဩဇာနည်းလာအဲ့ဒီဥရုကောင်မိပြီးတော့အဲ့ဒီအာဟာရတွေကိုမိကိုစားတော့နေရတဲ့လူတွေရဲ့တက်တန်းကလည်းရောကြလာတယ်အကြောင်းအကျိုးကအဲ့ဒါကိုဆက်ပြီးတော့နေတာမကောင်းတဲ့ညာလေးဥဒုမှာတီးကွင်းကြတဲ့အာဟာရတွေကိုစားသုံးလို့ရှင်ထိုအာဟာရဓာတ်တွေဟာလူရဲ့အသက်ကိုနှစ်ပေါင်းများစွာကြာအောင်ထိန်းထားနိုင်စွာမရှိဘူးတဲ့သဗ္ဗေတ္တအာဟာရထိတိကတတ္တဝါအလုံးဟာအာဟာရချောင်းတည်ထမ်းပြီးတော့နေကြရတာအာဟာရကြောင့်တည်တံ့ပြီးရနေရတာဆိုအာဟာရကမထောက်ပံ့နိုင်ဘူးဆိုရင်တတ္တဝါတွေမတည်တံ့နိုင်ဘူး။ဒါကြောင့်မို့လို့ တဖြည်းဖြည်းရောကြလာတဲ့တတန်းဒီရောကြလာတဲ့တတန်းဟာလူတွေရဲ့ကံကြမ္မာပေါ်မှာမိတည်ပြီးတော့နေတော့ကောင်းတဲ့ကံတွေလူအများစုကကောင်းတဲ့ကံတွေကောင်းတဲ့စိတ်ထားတွေမွေးလာလို့ကောင်းတဲ့ကံတွေပုံများလာပြန်ပြီဆိုလို့ရှိရင်လည်းဥရုတွေရဲ့ပြောင်းလဲချက်အာရတွေရဲ့အစီဩဇာပြည့်ဝလာချက်ကြောင့်လူရဲ့တတန်းဟာတဖြည်းဖြည်းတက်သွားတက်တော်ပြီနောက်ဆုံးမှာပြန်ကြလာတဲ့အချိန်အနည်း8000တန်းရောက်ပြီဆိုလို့ရှိရင်ဘဂဝါမှာ၅စုမြောက်ဖြစ်တဲ့ဂရိမိတ္တရမြတ်စွာဘုရားဆိုဖွင့်မယ်လို့ဒီလိုဆိုဘုရားများဟာတက်ကမှာဘယ်တော့မှမဖွင့်ဘူးဆုတ်ကတ်ကြမှာဖွင့်တယ်လူရည်ရဲ့တတန်းတက်လိုက်ကြလဲရှိတယ်ထင်တယ်ကြလာတဲ့အပိုင်းအဲ့ဒီလိုကြတဲ့အပိုင်းမှာလည်းပဲဆုတ်လာတဲ့အပိုင်းမှာလည်းပဲတသိန်းတန်းမှာကြာလာတဲ့အပိုင်းကအမြင့်ဆုံးတသိန်းတန်းအနည်းဆုံး100တန်းအဲဒီကြာမှာပဲပွင့်တယ်တရားတန်းအောက်ကြာသွားပြန်လို့ရှင်လည်းဘုရားမပွင့်နိုင်ဘူးဘာဖြစ်လို့မပွင့်တော့လို့ဆိုလို့ရှင်ထိုချိန်ကျလူတွေရဲ့တဏ္ဍမှာလောဘတွေဒေါသတွေမောဟတွေကကြီးဆိုးနေတဲ့အတွက်ကြောင့်တရားဓမ္မကိုပေါ်ပြောဖို့ရခက်ခဲသွားတယ်ခန္ဓာကြီးတွေအားနည်းသွားတရားကိုသိဖို့အသိဉာဏ်နဲ့အားနည်းသွားခဏခေတ္တမှာပြန်ပြီးတော့စဉ်းစားကြည့်ဒီခဏခေတ္တလူရည်အစာဝတ်နေရင်းနဲ့လုံးဝပြီးတော့နေကြရသည့်အတွက်ကြောင့်တရားဓမ္မအားထုတ်ဖို့ဆိုတာအမြဲတမ်းအခွင့်အရေးကြီးနေလားလူရည်ရဲ့စိတ်တွေကအကြောင်းရာစိတ်တွေပို့ပြီးတော့များလားဒါကဘာကိုခြုံပြီးတော့ပြောတာနော်တကဘာလုံးကိုခြုံပြီးတော့ပြောမယ်ဆိုလို့ရှိရင်လူတွေရဲ့အခြေအနေရရတာလွန်ခဲ့တဲ့အနှစ်40 50လောက်နဲ့မတူဘူးအများကြီးပြောင်းလဲသွားပြီအများကြီးပြောင်းလဲသွားပြီလွန်ခဲ့တဲ့အနှစ်40 50လောက်တုန်းကလူတွေရဲ့စိတ်ဓာတ်ဟာအေးချမ်းငြိမ်သည့်ငြိမ်သက်မှုရှိတော့လေဒီကလေးခေတ်မှာပို့ပြီးတော့ပူလောင်လာလောဘတွေပုံများလာတယ်ဒေါသတွေပုံများလာမကြဘူးတာတွေဘုန်းကြီးတို့တဘွားတွေမှာပဲမကြဘူးတဲ့အခြေတည်ဆိုးတွေအခုကြားရအားလုံးလည်းသိကြတဲ့အတိုင်းဒီကနေ့ခေတ်မှာပေါ်လာတာတာရာရစ်ဆန်နဲ့အကျံဖက်ဝါရတဲ့တာရာရစ်အကျံဖက်သမားတဲ့အကျံဖက်သမားတို့အကျံဖက်ဝါရတို့ဆိုတာဘယ်သူမှမရှောင်ဘူးတွေ့တဲ့မြတ်လူသမားတွေလူမှန်တဲ့မြတ်ကိုဒုက္ခပေးတဲ့ဝါရမျိုးဖြစ်လာဘုရားရှင်ကဒီလိုဟာမျိုးမဟုတ်ဘူးလူချင်းချင်းမုန်းလို့တတ်ချင်တတ်လိုက်မယ်ရသောမှုကျူးလို့မရင်ကျူးလို့နေမယ်တစုံတစ်ခုသောအကြောင်းရွယ်ချက်တစ်ခုနဲ့လုံးတာဖြစ်အခုကျတော့အဲ့ဒီလိုမဟုတ်ဘူးကိုသိတဲ့လူရောမသိတဲ့လူရောအပြင်းကင်းလူရောအပြင်းမကင်းလူရောအားလုံးရောပြီးတော့သရူတေတေဆိုတာမျိုးတွေစိတ်တက်ဒီဝင်လာတယ်ဆိုတော့စိတ်ဘောအာဂတောအလွန်ပြင်းထန်တဲ့အာဂတလို့ဒီလိုပြောလူရဲ့စိတ်ထဲမှာအဲ့ဒါကြီးကိန်းကောင်းကဲဦးလာတာတဖြည်းဖြည်းများလာတော့ရော့သွားတယ်လို့မရှိဘူးเนาะရော့သွားတယ်မရှိဘူးတနေရာတနေရာမှာတော့ရော့ပါနေတာရှိကောင်းရှိမယ်နေရာတိုင်းမှာလုံယုံရေးဆိုတာအတော့လေညာနဲ့ခရီးသွားတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်တိုင်းဒါကိုသတိထားမိလိုက်ပဲလေညာနဲ့ခရီးသွားလို့ရှိရင်အိုးချက်ကင်းဆိုတာအမျိုးမျိုးပဲဟိုလိုချက်ဒီလိုချက်တချို့နိုင်ငံများဆိုလို့ရှိရင်အဲ့ဒီဆက်နဲ့checking လုံးမဲ့လို့ရှိရင်အကုန်လုံးအဝတ်စားပါညာမိမွေးတိုင်းဖာမွေးတိုင်းရုပ်ပုံထင်အောင်စက္ကရိယာလေးတည်ထွင်ပြီးတော့ထားအဲ့ဒီစက်တွေတောင်တတ်ဆင်ပြီးတော့ထားအမျိုးမျိုးဒေညာနဲ့ခီးသွားမှလုံယုံရေးကပို့ပြီးတော့တင်းကျလာတယ်ဆိုတာလေးကိုသိတာလားရဒါကြောင့်မလို့လုံယုံရေးတင်းကျလာတယ်ဆိုတာကောအန္တရာယ်ကြီးများလာပြီဆိုတဲ့အသေးပဲကိုဖော်ပြနေတယ်။မြေပြင်လမ်းလျှောက်အောင်လားမြေပြင်လမ်းလျှောက်မယ်ဆိုလို့ရှိရင်ဟိုနေကြတဲ့ဒါအန္တရာယ်ရှိတဲ့နေရာတွေမှာဆိုလို့ရှိရင်မိုင်းပုံတက်နေပြီမှာအလွန်ကြောက်နေရတယ်နေထိုင်။ဘယ်နေရာမှာအန္တရာယ်မကင်းဘူးသေချာစဉ်းစားချင်း။ကောင်းကင်ကသွားတဲ့အန္တရာယ်မကင်းဘူးမြေပြင်ကလမ်းလျှောက်တဲ့အန္တရာယ်မကင်းဘူးရေထဲသွားပြန်တော့လည်းအန္တရာယ်မကင်းဘူး။အဲ့တော့လူလောကကြီးကလောရတော်မောဟရီကြီးမားလာလို့ကြီးထွားလာလို့ဆုပ်ပြပြလာတယ်ဆိုတာဒါသေချာတဲ့အချက်တစ်ခု
မဲ့တွေ့မြင်နေတဲ့ဆင်ញင်သုံးသပ်ပြီးတော့ကြည့်ပဲဆိုလို့ရှိရင်အေးချမ်းမှုဆိုရယ်နှလုံးရဲ့အေးချမ်းမှုဆိုရယ်အမတန်နဲလားနှလုံးရဲ့အေးချမ်းမှုဆိုရယ်အမတန်နဲလားလူသားသားမှာလူတွေကရှင်ပြိုင်မှုတွေများလားစီးပွားထုတ်တဲ့လာလေလေတစ်ဖက်ကရှင်ပြိုင်မှုတွေများလားအင်္ဂလိပ်လိုတော့ tension ခေါ်တယ်တို့တဲ့ကြီးသွားလာလို့ရှင်တင်းရှင်းနေပုံများလာတယ်လို့ပြောတယ်။ညံညံတို့တဲ့လေးတင်းရှင်းများနေလေ။စီးပွားဥစ္စာတို့တဲ့လေးတင်းရှင်းများနေလေပဲလူတွေပါ။ဟိုပို့ပြီးတော့ငြင်းညံ့သွားတာမဟုတ်ဘူး။ဒါကတော့ထင်ကောင်းထင်လိမ့်မယ်။အေးမတောင်းမတမကြောက်ကြက်စီးပွားဥစ္စာတွေဖြစ်ထွန်းလို့ပဲဆက်နေညံ့ညံ့ရှိ။ထင်တတ်တာတွေရရဲ့စိတ်အေးလေနေရမယ်လို့ဒီလိုထင်ကောင်းထင်လိမ့်မဟုတ်ဘူး။ချမ်းသာတဲ့သူကပုံပြီးတော့တင်းရှင်းများတယ်နော်တင်းရှင်းများတယ်ကြောင်လာမှာခွက်ကလေးပြေးချပြီးတော့လမ်းမမှာအိတ်လို့ရသေးတယ်အဲ့ဒါချမ်းသာတဲ့သူကဘယ်အိတ်ရဲနဲ့အဲ့ဒီနေရာမျိုးတင်းရှင်းပုံများတယ်ဟောစီးပွားရေးတိုးတက်လာတာဆိုရင်တစ်ဖက်ကနေပြီးတော့ကြောင်ကြစိတ်တွေပိုတိုးလာတယ်ဆိုတာထင်ရှားတယ်အဲ့ဒီကြောင်ကြစိတ်တွေဆိုတာပူပန်တတ်တဲ့စိတ်ကြောင်းကြရဲပူပန်နေဆိုတာဘာပြောတာလို့ဆိုရင်ဒေါမနတ္တဒေါမနတ္တဆိုတာဒေါမနတ္တဆိုတဲ့သဘာဝတရားဟာဒေါသမှုစိတ်မှာရှင်ပြီးတော့ဖြစ်တာဒေါသနဲ့ရှင်တွဲပြီးတော့လာတဲ့ပူပန်ကြောင်းတဲ့ဆိုဒေါသတွေဖြစ်နေတယ်လူတွေကစိတ်ဆိုးမှဒေါသဖြစ်တယ်ထင်တယ်မဟုတ်ဘူးကြောက်နေရရင်လည်းပဲဒေါသပဲကြောက်ထန်လည်းဒေါသသမုန်တိရတယ်ဒေါသမဟုတ်ဘူးစိတ်ဆိုးတာတယ်ဒေါသမဟုတ်ဘူးကြောက်ထန်လည်းဒေါသပဲဒါကြောင့်မလို့ဟိတ်ဒရက်စ်တို့ဖီယာတို့အန်ဂါတို့ဒေါသနဲ့ပတ်သက်ပြီးတော့အင်္ဂလိပ်လိုပြန်ကြဟိတ်ဒရက်တခုတည်းတယ်ဒေါသမဟုတ်ဘူးဖီယာလည်းဒေါသပဲစိုးရိမ်နေကြတယ်ကြောက်နှံ့နေကြရတယ်ဒေါသနဲ့ရှင်တွဲပြီးတော့ဖြစ်ပေါ်လာတဲ့စိတ်အခြေအနေအဲ့ဒီစိတ်အခြေအနေတွေဖြစ်ပေါ်လာလို့ရှိရင် peaceful mind ဆိုတာဆုံးရှုံးသွားတယ်အဲ့တော့ခန္ဓာကိုယ်ကထွက်လာတဲ့ကေမီကယ်တွေဓာတ်ငွေ့တွေကလည်းဘယ်အေးချမ်းနိုင်တော့လဲမအေးချမ်းနိုင်တဲ့အတွက်ကြောင့်ကဘာကြီးကပူပူပြီးတော့ပူလာတဲ့ဆိုတာဘယ်သူကြောင့်ပူလူတွေပူလို့ပူလာနော်လူတွေပူလားမပူလားဆိုတော့တယောက်ထိုင်သွားတဲ့ဆိုတဲ့ထိုင်လူထသွားပြီးထိုင်ကြည့်ပါဦးပူနေမှာပဲတေချာအေးဒါကြောင့်လို့ဒါတွေကချိုးချောင်းအနေနဲ့ဆက်သွဲပြီးတော့နေတာဆက်သွဲပြီးတော့ကမ္မပစ္စယဥဒုသမုဋ္ဌာန်ကံကိုအခြေခံပြီးတော့ယာတိဥဒုတွေပြောင်းလဲယာတိဥဒုပေါ်မြည်ပြီးတော့ဥဒုပေါ်မြည်ပြီးအာရတ္တတွေပြောင်းလဲအာရတ္တတွေပေါ်မြည်နေရတဲ့လူရဲ့တဏ္ဍာန်ကဆိုးရုံမှုဆိုတာတိုတက်မှုဆိုတာလာပဲဒီလိုဖြစ်တာဒီကကြောင့်လို့လူရဲ့တဏ္ဍာန်ဟာအာယုပမာဏခန္ဓာနာယနိယမောနတ္ထိလို့ဆိုတဲ့အတိုင်းတဏ္ဍာန်ရဲ့အရေးအတွက်ကဏ္ဍဟာမမြဲဘူးတဲ့ဘာလို့မမြဲလဲဆိုရင်ခန္ဓာလိုဥဒုအာရဘုံမှာမိတီလူတွေရဲ့ကံကြမ္မာကိုအဖြစ်ပြုတဲ့ဥဒုအာရဘုံမှာမိတီပြီးတော့လူတွေရဲ့တဏ္ဍာတိုးလိုက်တက်လိုက်ချလိုက်ဒီလိုနှမျိုးကြုံနေလို့မမြဲဘူးတဏ္ဍာစိတ်လို့သိသွားတယ်တရားတန်းမှာဆိုရင်တရားတန်းလို့ခေါ်တာဟာတရားတိတိကိုပြောတာမဟုတ်တရားတိတိကိုပြောတာမဟုတ်ဘုဒ္ဓတတ္တဆိုရင်ရေဝံရစကားတစ်ခုတရားရှင်းရှင်းရှင်းပဲတရား20ရှင်းရှင်းရှင်းပဲတရားဓမ္မပဲတရား60လောက်ရှင်းရှင်းရှင်းတယ်နော်ဆိုတော့200ထီအောင်ရောက်ဖို့ဆိုတာအမတန်ခဲသွားပြီဒီအောင်ရောကြပြီတော့လာတယ်တင်းစားတွေမှာ나이ကျော်ကြဖတ်ကြည့်လိုက်ရင်60ကျော်ဆိုသွားကုန်ရတယ်နော်အဲ့ဒါကြောင့်မလို့တချို့က85နှစ်တန်းလို့ဒီလိုသတ်မှတ်တယ်85နှစ်တန်းဘာလို့လဲဆိုရင်အဲ့ဒါ90လောက်60လောက်ဆိုရင်ဘိုးကြီးဘာကြီးဖြစ်လဲ85နှစ်ဆိုလို့ရှိရင်တော်တော်ကိုအသက်ကကြီးသွားပြီလို့အေးတက်တန်းကုန်လို့ရှိရင်တော့လေဘယ်လိုပဲဖြစ်ဖြစ်ဘဝတစ်ခုမှဒီကုန်းချုပ်ပြီးတော့သေဆုံးရမှာပဲဒါတက်တန်းကုန်လို့သိတာအာယုခရလို့ခေါ်တယ်ရှည်တဲ့ခေတ်မှာတော့ရှည်တာရှိတယ်သို့သောတက်တန်းတူတဲ့ခေတ်ထဲမှာသေးဝါးတွေဓာတ်စာတွေနဲ့ညီညွတ်ညွတ်နဲ့တက်တန်းရှိဖို့ကြိုးစားနေတဲ့လူတွေလည်းရှိတယ်။ဆိုတော့အောင်မြင်တယ်လို့တော့မကြားရဘူးနော်။အောင်မြင်တယ်လို့တော့မကြားရဘူး။ရတနာဆေးရီတို့ ဓာတ်တွေကိုအားကိုးပြီးတော့အသက်ရှင်ဖို့ကြိုးစားကြဘယ်လိုပဲကြိုးစားကြိုးစားရသော်ဘုရားတောင်းပါပဲဒီတရားတော်မှာလူဖြစ်လာရသည့်အတွက်ကြောင့်ရသော်ဘုရားရဲ့ကုသကံကိုပြောမယ်ဆိုလို့ရှိရင်အသင်္ချေကြီးအောင်နေနိုင်တဲ့ကံရှိတော်လည်းပဲဥဒ္ဒအာရဆိုတဲ့အကြောင်းပေါ်မှာအခြေပြုနေရသည့်လူရဲ့သက်တမ်းအတိုင်းပဲမြတ်စွာဘုရားတောင်းတတော်ရှိစဉ်ကြောင်းပြိဋိဘံဆံသွားရတယ်။အာယုခေယသက်တမ်းကုန်လို့သိတယ်ဒါရိုးရသိတယ်ပေါ့ရိုးရိုးသိတယ်လို့ပြောတယ်ကြီးလို့သိတယ်လို့ပြောတို့တော့သိပြီဆိုလို့ရှင်တော့အကြောင်းတစ်ခုကတော့လာတာပေါ့အကြောင်းတစ်ခုကတော့လာတတ်တယ်ကိုယ်ရအကြောင်းတစ်ခုဖြစ်လာတတ်တယ်အာယုခေယဒါကိုလည်းပဲဆင်ញင်စဉ်းစားပြီးတော့ထားတဲ့အချက်တစ်ခုပဲဘဝအရေးပေါ်ထာဝရတွေးထားရမယ့်အချက်များလို့ဆိုပြီးတော့ဘုန်းကြီးတို့ဟောထားတဲ့တရားလို့ရှိတယ်မရဏဓမ္မောမိမရဏန္တတိတောဆိုတာငါတည်ခြင်းသဘောရှိတယ်တည်ခြင်းဆိုတဲ့သဘောဝါကိုငါကြောဖြတ်ပြီးတော့မသွားနိုင်ဘူးคงจรรู้ไม่อยากรู้เลยฉะนั้นแท้ก็ตวยได้มั้ยตวยไว้ก็ได้ญาติสอพญาก็อภิญญาปิสวะกิตะอภิญญาไม่เปมละสินญ์ไปได้มั้ยทีนี้สินญ์ไปได้อโจชิชี้เสียรอยี้นี่ก็ได้แต่จําไม่รู้ซ้อมว่าอ่อวาระไปทานน่ะชื่อติชิ้นตะบาอีเตยาก็ซีบัวเมียเมียงอโจส่งนี่โออ่องอ้อมนี่ซีพันญาซีบัวแล้วสุดาဒီဥစ္စာတွေတိုးတက်တာကိုပြောတာမဟုတ်ဘူးเนาะဈေးပွားဆိုတာအကျိုးတွေဖြစ်ထွန်းစေနိုင်တယ်လို့ပြောတာသင်ခြင်းတော်ကဣတရားကဈေးပွားများများအကျိုးတရားတွေညမြောင်များစွာရနိုင်ဒီဘဝတွေပဲဘာအကျိုးရတော့ဆိုလို့ရှိရင်သိဆုံးတဲ့အခါမှာရဲရဲဝံ့ဝံ့သိဆုံးဝံ့နဲ့ဟောသင်ခြင်းတရားကိုရင်ဆိုင်ဝံ့တယ်အဲ့ဒီရင်ဆိုင်ဝံ့တာမကြောက်မရွံ့ရင်ဆိုင်ဝံ့တာကိုဟာအကျိုးကျေးဇူးကြောက်ကြောက်လန့်လန့်နဲ့သိသွားရတဲ့ပုဂ္ဂိုလ်တရားဘယ်လိုလုပ်ပြီးကောင်းရသူတွေရောက်နေ။အေးချမ်းချမ်းလုံးနိုင်မှာမဟုတ်ဘူးတဲ့။ဒါကြောင့်မို့သိခြင်းတရားကိုရဲရဲဝံ့ဝံ့ပြုံးပြုံးရွှင်ရွှင်နဲ့သိခြင်းတရားကိုရင်ဆိုင်သွားနိုင်အောင်လေ့ကျင့်ထားရမယ်လို့တန်လို့ပြောတာနော်။ဗရဏနုတ္တိဆံတချို့အမလေးမင်္ဂလာမရှိပါမရှိနဲ့သိခြင်းတရားပြောတယ်ဆိုတော့အမင်္ဂလာလို့ထင်နေကြတယ်။အမင်္ဂလာဆိုတာအဲ့ဒါခေါ်တာမဟုတ်ဘူးအကုသိုလ်လုပ်နေတာမှအမင်္ဂလာအစ်စ်သို့သောအကုသိုလ်လုပ်တာကြတော့အမင်္ဂလာလို့မထင်ဘူးမင်္ဂလာထင်နေသေးတယ်ပြေတာတက်တော့အမင်္ဂလာလို့ထင်တယ်တေခြင်းကြောင့်ပြောလို့ရှိရင်သမိတ်မရှိသမာမရှိလို့လူတွေကပြောကြခြင်းနော်ယေသောဗျာကတော့တေခြင်းတစ်ပါးဤတရားကစီးပွားများများအကျိုးဆောင်သည့်အောင်းအောင်းမေစီးပြညာဆိုတတလုံးစီးပြန်းလို့ဒီလိုပြောတာစီးပြန်းတာစီးပြန်းခိုင်းတာစီးပြန်းနေဆိုတာစိတ်ကိုလေ့ကျင့်ပေးထားတာအာရိပြည်မြတ်စွာဘုရားကြွားပြီးတော့တရားဟောတာမရဏတ္တိကမ္မထံကိုဟောခဲ့တာအဲ့လိုမရဏတ္တိကမ္မထံဟောတဲ့တည်းမှာပရိသတ်တွေမှာထောင်ဝန်းများစွာသောပရိသတ်တွေလာပြီးတော့နာပြီပဲလို့တရားဟောတဲ့မရဏတ္တိဘာဝနာကိုလေ့ကျင့်တဲ့ပုဂ္ဂိုလ်တယောက်တည်းပဲရှိတယ်ကျန်တဲ့ပုဂ္ဂိုလ်တွေမလေးချင်냐ဟောပြီးနာပြီးပြောက်သွားကြလေးချင်တာကတော့အဲ့ဒါရေကန်းဒီမရဲ့ရေကန်းတယ်ရဲ့သမီးကလေးအမျိုးသမီးလေးတယောက်ပဲမြတ်စွာဘုရားဟောထားတဲ့တရားကိုဆွဆွညင်ညင်မှတ်သားပြီးတော့သိချင်းတရားကိုအမြဲတမ်းဆင်ခြင်သုံးသပ်တယ်သူတယောက်ပဲရှိတယ်ဒါကြောင့်မြတ်စွာဘုရားကြွလာလို့မေးခွန်းပေးတဲ့အခါကျတော့အမှန်ဖြေတိုင်းတာသူတယောက်ပဲရှိတယ်။ကျန်တဲ့လူတွေကမဖြေရမှမသိဘူး။ဖြေလိုက်ရင်အမှားကြီးပဲကုန်မိဘလို့ကိုအားလုံးသိကြတဲ့အတိုင်းဒီလိုသမီးလေးလာတဲ့အခါကျမှမြတ်စွာဘုရားကသူ့အနာလာဖို့ဆိုင်းပြလိုက်တော့အရေးရောက်ကြတော့အမျိုးသမီးကဘုရားနာလေးထီအောင်လာပြီးမြတ်စွာဘုရားကမေးတယ်။ဘယ်ကလာတာလဲလို့မေးတယ်အိုတည်ခြင်းတရားကိုဆင်ញင်စဉ်းစားမှုမပြုတဲ့ပုဂ္ဂိုလ်တွေကတော့အိမ်ကလာတယ်လို့ပဲထင်တာ။ဘုရားများကမေးလို့လားဘယ်ဘဝလာခဲ့တာတော့လို့မေးတယ်။အဲ့တော့ဘယ်ကလာတာတော့ဆိုတော့ तू ကအဖြေမှန်ပေးနိုင်တယ်မသိပါဗျာ သိလာတယ်ဆိုတာသူစဉ်းစားထားတာကိုဘယ်ဘဝလာတာလို့ဆိုတဲ့မိကုံမျိုးကိုဖြေတာဘယ်ကလာတာလို့ဆိုမသိပါဗျာဒီကလူကဟာဘယ်လိုလုံးအိမ်ကလာတာတည့်ရတဲ့တန်းနဲ့ဘယ်နဲ့ကြောင့်မသိဘူးဖြေရတာလို့သူတို့ကထုံမျိုးသမီးလေးဖြေတဲ့ဖြေကိုပဲအဖြေမားလို့ထင်းနေကြသေးတာနော်ဘယ်တော့မလို့တော့လို့မြတ်စွာဘုရားမေးတဲ့အခါကျတော့မသိပါဗျာအကျန်တဲ့လူတွေဟာရက်ကန်းယူသွားမလို့ဘယ်နဲ့ကြောင့်မသိပါဘုရားဖြေရပြန်တာလဲဒီလိုတွေဖြစ်ကြတယ်မဟုတ်လားအဲ့တော့တရားသိတဲ့လူနဲ့မသိတဲ့လူဟာအဖြေထုတ်ရင်တစ်မျိုးစီထွက်လာမှာပဲဆိုထင်ရှားတယ်ဟောမသိဘူးလားလို့မေးတဲ့အခါကျတော့သိပါတယ်ဗျာတဲ့အဲ့တော့ကြီးစရာလို့တလူဖြစ်တယ်မသိဘူးလားဆိုမှသိပါတယ်သိရလားဆိုတော့မသိပါဘူးခင်ဗျာ။ဟောဒီလိုရှိတာဟုတ်တယ်။မသိဘူးလားဆိုတော့နေတရားမှမသိဘူးလားလို့ဆိုသိပါလေ။ဒါဖြင့်ဘယ်နည်းဘယ်ရဲ့တရားမှသိရလားလို့ဆိုတော့မသိပါဘူးခင်ဗျာ။ရှင်းတာ။ဒီမေခွန်းတူတူလေးဟာမြတ်စွာဘုရားကသောသောကလည်းသင်ထားပေးခဲ့ပုံရပါလေ။ဉာဏ်နဲ့လူတွေကမေ့ကုန်တာဖြစ်လေ။ဘဝတစ်ခုဟာသစ္ဆုံးကြီးနဲ့အဆုံးသတ်ပြီးနောက်တဲ့ဘဝတစ်ခုထပ်ပြီးတော့ခီးဆက်ပြီးတော့နေကြတာဖြစ်လို့တန်လျာထဲမှာခီးသွားနေတဲ့အကြောင်းကိုမြတ်စွာဘုရားကမေခွန်းလေးခုနဲ့ပုံစံထုတ်တာတဲ့အဲတော့လောကလူတွေကသေချာမှဆိုတာတော့လူတိုင်းသိတယ်သို့တော့ဘယ်နည်းဘယ်ရဲ့ဘယ်ချိန်ဘယ်နေရာမှာသေမယ်ဆိုတာမသိဘူးလို့ဒီလိုပြောတယ်နော်ဘာမှမသိနဲ့အခုလမ်းလာရင်တောင်မှလမ်းမှာမိန်းကလေးတယောက်ကားတိုက်သွားတာတွေ့ခဲ့ရဒီကလေးနဲ့သေချင်းအကြောင်းဟောမယ်ဆိုမှလမ်းမှာသေသလားရှင်သလားတော့မသိဘူးကားတိုက်သွားတာအဲဒူရီယာလည်းညကြလို့ရှင်လမ်းလေကောင်မှရပ်ပြီးတော့နေကြတယ်ဟိုဘက်ကကားဒီဘက်ကကားလာတဲ့နေရာလမ်းပေါ်မှာရပ်ပြီးနေတယ်အလွန်မှအန္တရာယ်များတယ်ဟိုဘက်ကကားမီးရထိုးလိုက်ဒီဘက်ကကားမီးရထိုးလိုက်အလဲကောင်မှပျောက်တယ်အဲဒီချိန်မှာကြော်တက်တဲ့ကားနဲ့တွေ့လို့ရှင်တက်တော့တိုက်သွားမှာအရင်တော့ကခုံကြီးတွေပါတဲ့ဒီလိုပဲလမ်းလေကောင်ရပ်နေတော့ကားတိုက်သွားမှုလားချုံရမှုလားအဲဒါကြောင့်မလို့ဒါလည်းပဲခကြီးလမ်းသွားတဲ့ပုံစံတွေကတတိထားတဲ့နယ်ပေါ့အန္တရာယ်ပေါ့ခုမဲ့ဆိုရင်ညံညံခုဖြတ်ပြီးတော့တချို့ကကိုယ့်အိမ်ပေါ်လမ်းလျှောက်နေတယ်လို့ပဲကူးနေတာတော့ကားလာတဲ့ဘက်ကိုမကြည့်ဘူးကိုကြည့်နေတဲ့ဘက်ကြည့်ပြီးကူးတယ်တချို့ကနေချက်ကလေးတက်ပြီးတော့မတချင်းဆိုပြီးတော့သွားတာရှိသေးတယ်နော်တော့အန္တရာယ်အလွန်များတယ်ပေါ့ခုပဲဆိုရင်တစ်ဖက်ချင်းပြီဆိုရင်ခတ်တုတ်တုတ်ခုဘုဘက်ရောက်တော့မှအေးအေးဆေးဆေးနေအဲ့ဒါလို့မဟုတ်ဘူးလမ်းလည်းကောင်းမှမတက်ကြည့်လေးရဲဖွင့်ထားတဲ့အဝတ်ကအနဲ့ကြီးဆိုပိုးဆိုးသေးမောင်ကြီးထဲမှာအေးဒါကြောင့်မဟုတ်လို့တည်ခြင်းအကြောင်းတရားတွေကအလွန်များများတယ်တက်တန်းစီလို့တည်တာတော့ထားတော့ဘဝလီကုန်းတစ်ခုချုပ်ငိမ့်ကောင်းတက်တန်းစီလို့တည်တာဟုတ်နံပါတ်1တည်ခြင်းကတဏ္ဍစီအောင်နေပြီးတော့သိရတဲ့လူကလောကမှာအနုံနေတယ်လို့ပြောရမှာပေါ့။မှန်ပါဗျာ။နောက်တစ်ခုဘာကြောင့်သိကြတော့လို့ဆိုကမ္မခယိနလူဝါကိုပုတ်ပေးလိုက်တဲ့ကံကအနုံအားနေတဲ့ကံဖြစ်တယ်။ထိုကံကနေပြီးတော့ဘဝတစ်ခုဆုံးသည့်ဖြစ်အောင်ဆက်လက်ပြီးတော့မထိန်နိုင်ဘူးတဲ့။ဆိုပါတော့လူဝါကိုပုတ်ပေးလိုက်တဲ့ကံကအားနေသည့်အတွက်ကြောင့်လူ့ဘဝသက်တမ်းမှာတရားတမ်းဖြစ်ပေမဲ့လို့ထိုပုဂ္ဂိုလ်ဟာ20 30လောက်နဲ့တည်သွားတယ်။ဘာဖြစ်လို့လဲ?ရှေ့ဆက်နေဖို့ရသူကံမရှိတော့ဘူး။ကံရဲ့ထောက်ပံ့မှုကိုမရတော့ဘူး။ဒီလိုကံကုန်လို့တရားတဲ့ပုဂ္ဂိုလ်မျိုးကရှိသေးတယ်။ဘာချောင်းရဲ့လို့မဟုတ်ပဲနဲ့ငယ်ငယ်ရွယ်ရွယ်နဲ့တည်ဆုံးသွားတဲ့ပုဂ္ဂိုလ်တွေနော်။ကံကုန်လို့တည်တယ်အဲ့ဒီပုဂ္ဂိုလ်မျိုးလည်းရှိတယ်တက်တန်းမစိခင်ခေါနာဥပ္ပစီရကတော့ဘာလို့တစုံတစ်ခုသောအကြောင်းကြောင့်မဟုတ်ပဲနဲ့တက်တန်းမစိခင်ပဲယောဂရာပြီဖြစ်စေအကြောင်းတစ်ခုကြောင့်ဖြစ်စေတည်ဆုံးပြီးတော့သွားကြတယ်ကံမခေရကုသိုလ်ကံကဒီလောက်ပဲသူ့အတက်နေခွင့်ပေးလို့ငယ်ငယ်နဲ့ထိသွားကြတယ်ဒီလိုပုဂ္ဂိုလ်မျိုးတွေလည်းရှိတာနောက်တစ်ခုကတော့ဥပယခယဥပယဆိုနှစ်မျိုးစုံတက်တန်းကလည်းကုန်နေတယ်ကံကလည်းကုန်နေမိစ္ဆာကုံစီခန်းလို့ပြောကြ သမာဓိမှာဩသူကတော့မိသားကုံစီခံမယ်မိသားလည်းကုံတယ်စီလည်းခံသွားတယ်မိတော်ကလေးကငြိမ့်သွားဘဝတစ်ခုကကံနဲ့ကုံသွားပြီတဏ္ဍာလည်းကုံနေပြီဒါကြောင့်မလို့သိဆုံးသွားတယ်မိသားကုံစီခံနောက်စတုဒ္ဓတစ်ခုကဘာလို့ဆိုရင်ဥပိ္ပစီရကကံမုန်းဥပ္ပစီရကဆိုတာဆက်လက်ရှင်တန်ခွင့်မပေးဘဲနဲ့ဖြတ်တောက်ကြည့်တဲ့ကံတော့မဟုတ်အကြောင်းတရားတစ်ခုဥပ္ပစီရကကံမိမိရဲ့လောက်ရအကြောင်းဖြစ်စီဒီဘဝလောက်တဲ့အကုသိုလ်ကြောင့်မိမိရဲ့လောက်ရအကြောင်းဖြစ်စီအတိတ်ကပါလာတဲ့တစုံတစ်ခုသောအကြောင်းတစ်ခုကြောင့်ဖြစ်စီလူတွေဟာတိတ်နေမရှိခင်ရသောအချင်းပြောကြတာတော့သေတယ်ဆိုရင်သေနေစီလို့သေတယ်လို့ပဲပြောနေကြတယ်เนาะအဲတော့သေရမှာကဥပမာသူ့ရဲ့တက်တန်းကတရားဆိုရင်ဒါသူ့သေနေရတရားပြေးပါသေးရမှာမို့ဘွားတစ်ခုမှာဒီကံကအယူမပြေဘူးအလောက်ကြီးအောင်မရှိဘူးဆိုရင်တော့ဒီတယ်တူပြီးတော့သေမှာပဲသို့တော့သူဟာအသက်လည်းရှင်နိုင်တယ်ကံကလည်းရှိနေသေးတယ်ထက်တော့ပြီးတော့ဝင်ရောက်လာတဲ့အကြောင်းတစ်ခုကနေပြီးတော့နှိမ့်ဆက်လိုက်လို့တည်သွားတာမျိုးဥပ္ပစီရကကံနဲ့တည်တယ်ဆိုတာအစီးထဲနဲ့တည်တာမျိုးပေါ့အစီးထဲနဲ့တည်တာမျိုးလဲဥပ္ပစီရကကံထဲမှာထည့်တယ်အတိတ်ဘဝကံကြောင့်ဖြစ်စေခုပစ္စုပန်လောကရဲ့ကြောင့်ဖြစ်စေဒုတိယမှာဇာကာလမှာဒုသက်ခံရတယ်သူများရဲ့လုံလောက်ပြောကသူများလက်ချက်နဲ့သေးတယ်။နော်ကိုယ့်ဘာကိုယ်ကိုယ့်လက်ချက်နဲ့ကိုယ့်ကိုစူးစိုက်လုပ်တယ်။ကိုယ့်ကိုယ်တတ်သေးတယ်။အဲဒီလိုပုံကူမျိုးတွေဟာဒါဥပ္ပစီတွေကလို့ပြော။ဇလူကတော့အကြောင်းကြောင့်ဖြစ်သွား။ကားတိုက်လို့သေးတယ်။ဒါလည်းဥပ္ပစီတွေကပဲ။လင်းညာပြက်ကြလို့သေးတယ်၊သင်းမောနေလို့သေးတယ်။မုံတိုင်းတိုက်လို့သေးတယ်၊သိပင်လဲကြပြီးပြီးသွားလို့သေးတယ်။အမျိုးစုံပဲ။ဥပ္ပစီရကံရဲ့ဘဝတစ်ခုရဲ့အကြောင်းကံတစ်ခုကိုဖြတ်တောက်လိုက်တာလို့ပြောတာဥပ္ပစီရကဆိုဖြတ်တောက်လိုက်တာအဲ့ဒီထဲမှာအကုသိုလ်ကံကြောင့်မိမိရဲ့လောဘရကြောင့်မာရနဲ့လောဘရကြောင့်ကိုယ်ဘဝတစ်ခုလုံးကိုကံတဲ့ဖြတ်တောက်ပြီးတော့တည်သွားတယ်ဆိုတာလူတွေလာမကဘူးလက်တွေလည်းရှိတာဥပ္ပစီရကကံနဲ့တည်တယ်ဆိုလက်တွေမှာရှိကဂုတ္တနာမြတ်စွာဘုရားလက်ထက်တုန်းကဒုတိဆိုတဲ့မန္တရှိရှိအဲဒီမန္တဟာရှင်သာရိပုတ္တရာအရှင်မောကလန်ရဲ့အတိတ်ကဘဝတစ်ခုအဲဒီဒုတိမန္တအကြောင်းမာရတိသနိယတုံမှာရှိမေစီမပန္နန္ဒမာရတိသနိယမန္တကိုချိန်ဝါခြင်းဆိုတဲ့တုံအဲဒီတုံတန်စားဖြစ်လာပုံကတော့ဒီနေ့တော့ရှင်မောကလန်တော့အကြောင်းလေးပါလဲ30ရှင်မောကလန်ရဲ့ဘိုက်ထဲကိုမန္တကဝင်နေတယ်ရှင်မောကလန်ကဘိုက်ကလေးတီးလေးတီးဖြစ်နေတယ်မဟာများဖြစ်နေပါမန္တကလည်းကိုယ်လေးချိန်ညားတယ်ထင်တယ်ချက်တီးတီးလေးဖန်ဆင်းထားပြီပဲလို့သူကိုယ်လေးချိန်ရှိပုံညာဘိုက်ထဲမှာလေးတီးလေးတီးနဲ့ကြောင်းထဲဝင်ထိုင်လမ်းကြောင်းရင်းကနေဘာဘိုက်ထဲဘာဖြစ်နေတော့ကြည့်လိုက်တဲ့အခါမန္တကဝင်နေတယ်အဲ့ရောက်ပြရတဲ့ဟဲ့မန္တနေငါမမြင်စေခြင်းနဲ့ဖရာကိုလည်းမမြင်စေခြင်းနဲ့ဖရာရဲ့တပည့်တွေမမြင်စေခြင်းနဲ့ငါမြင်နေထွက်လို့အဲ့ဒါကိုမန္တကဒီကိုလိုကြီးရမ်းပြောတာနေမှာပါသူ့မြင်မမြင်လောက်ပါဘူးလို့ထင်တယ်တကားကြမှာရက်နေတယ်မသွားပဲနဲ့အဲ့ဒီမှာရှင်မောကလန်ကဒီကောင်မဟုတ်ရုပ်တွေကျန်းနေပြီဒုက္ခတွေပေးတော့မယ်နဲ့တူတယ်ဆိုပြီးတော့သူ့ကိုချော့တဲ့အနေနဲ့ဆွေမျိုးဆက်เนี่ยบาตุวาเนี่ยอะยินบัวတော့ဗာရဲ့နှမကယင်တော့ကာလီလို့ခေါ်တယ်မြဲကာလီရဲ့သားတဲ့အဲ့တော့နတ်ပြည်မှာသားတွေသမီးတွေရှိသလားလို့မေးမယ်ဆိုလို့ရှိလူတွေလို့မွေးဖွားလာတဲ့သားသမီးတော့မရှိဘူးလူတွေလို့မွေးဖွားလာတဲ့သားသမီးတော့ရှိတယ်ကြမ်းမဲမှာသားတွေရှိတယ်အဲ့ဒီသားတွေကဘယ်လိုလုပ်ရတဲ့သားတွေတော့လို့ဆိုလို့ရှိဒီဘဝကုသိုလ်ကောင်းမှုလုပ်တဲ့ပုဂ္ဂိုလ်တွေကပုဂ္ဂိုလ်မျိုးမျိုးရှိရတဲ့မယ်တရားမင်းတားဖြည့်ရမယ်ပုဂ္ဂိုလ်ကတရားမင်းရဲ့ရင်ခွင်ထဲမှာသွားပြီးတော့ွားခဲ့နေပေါ့ရင်ခွင်ထဲမှာပေါ်လို့ရှိရင်တားလို့တတ်မှတ်ရအ ဲ့ဒီလိုသားမျိုးရှိတယ်ပေါ့နော်ရှင်ခွေထဲမှာသွားကနေဖြစ်တာတခြားနေရာတွေမှာဖြစ်ရင်တခြားအမျိုးသားတွေမှာပါတယ်ပေါ့အဲ့တော့ကာလီရဲ့သားဆိုတာလေကာလီရဲ့ကာလီနန္ဒမီးရဲ့ရှင်ခွေထဲမှာသွားဖြစ်လို့ကာလီရဲ့သားလို့ခေါ်လိုက်တာပေါ့အဲ့ဒီဒုတိဆိုတဲ့မန္တကဘလောက်ဆုံးလို့ဆိုလို့ရှိရင်တသက်မဲ့နှောက်ရှက်ကုသနာမြတ်စွာဘုရားလက်ထက်အတူတွေကိုသူကစူးစမ်းနေတာသူတည်တနာသမားနဲ့တူပါစူးစမ်းနေတယ်ဒီယန်းတွေကိုဒကာဒကာမတွေကတိတ်ပြီးတော့လူကောင်းလို့ရင်လို့လို့ဘာဖြစ်မလဲဆိုလူတွေရဲ့ခန္ဓာကိုဝင်ပူးပြီးတော့ရန်တွေကိုလူကြတယ်ပူဇော်ကြတယ်ရှ िख ိုးကြတယ်ကိုးဝယ်ကြတယ်အဲ့ဒါတွေကိုသူကလူတွေရဲ့စိတ်ဓာတ်ကိုဖန်ဆင်းပြီးတော့လုပ်ကြတယ်အာလူတွေကဖျားသွားကြောက်တယ်လူကြတန်းရဒီလိုနေကြသေတဲ့လူတွေနတ်ပြည်ရောက်တော်တော်များများနတ်ပြည်ရောက်သူရဲ့သွေးဆောင်ဖျားရောက်မှုနဲ့လူတွေကလုံးကြအဲ့ဒါလုံးတဲ့အခါမှာမြတ်စွာဘုရားကရဟန်းတော်တွေကိုဗာနဲ့ခုခံခိုင်းထားတော့စိတ်တက်ရေးရံနဲ့ပတ်သက်ပြီးဗာနဲ့ခုခံခိုင်းထားတော့ဆိုရင်အတုပကမ္မထမ်းပေးပြီးအတုပတင်ညာကိုဝါခိုင်းထားတယ်။ဘာဖြစ်လို့လဲဆိုတော့ဒကာကမ္မတွေကပူဇော်ကြ၊ကိုးဝယ်ကြတဲ့အခါလောဘတွေဖြစ်မှဆိုလို့ဖြစ်ရအောင်လို့ဆိုပြီးတော့အတုပကမ္မထမ်းပေးထား။အဲ့ဒါနဲ့ခုခံထားတော့ရဟန်းတွေကတော်လုံးမှုမရှိဘူး။မရှိတော့သူကတက်မိနစ်ပြောင်းတယ်။ဒီရဟန်းတွေတော်လုံးအောင်ငါဒီတခါတော့လူတွေရဲ့ကိုယ်ထဲကိုဝင်ပူးပြီးတော့ရဟန်းတွေကိုဆဲမယ်ခဲနဲ့ပေါက်မယ်မလူဘူးမတမ်းဘူးအယောသိမပေးဘူးဆိုပြီးတော့အဲ့ဒီလိုတစ်ခါပြောင်းပြန်တယ်ပြောင်းတဲ့အခါကျတော့မြတ်စွာဘုရားကလည်းရဟန်းတွေကိုသုံးပါတယ်အေးမေတ္တာဘာဝနာပွားပြီးတော့နေကြတယ်ဆိုရဟန်းတွေကဘာမှဖြစ်ဘူးအေးလူတွေကတော့ရဟန်းတွေတွေ့ရင်ဆဲကြရေးကြခဲနဲ့ပေါက်ကြနဲ့အဲ့ဒီလိုလုပ်တယ်အဲ့လိုနှုတ်လေရဟန်းတွေကမေတ္တာဘာဝနာပွားနေသည့်အတွက်ကြောင့်ဘာမှတုံ့လုံခြင်းမရှိပြောင်းလဲမှုမရှိတဲ့အနေအထားကိုမြင်ရတဲ့အခါကျမနက်ကြီးကစိတ်တူလာစိတ်တူလာတဲ့အခါကျ तू လုံးရတယ်မအောင်မြင်တော့ तू ဘာလုပ်ချင်တော့ဆိုလူတယောက်ရဲ့ခန္ဓာကိုယ်မှာဝင်ပူးပြီးတော့ကကုတ္တနာမြတ်စွာဘုရားသူ့နောက်ကပါလာတဲ့တတိဝိထုရသင်္စီဝရှင်သာရိပုတ္တရာတို့အရာရှိတဲ့ဝိထုရဆိုမထေရသော်ပြားနောက်ကသဘေကလေးပိုက်ပြီးတော့ဆုံးခံကြွားတယ်ကလေးတယောက်ထဲဝင်ပူးပြီးတော့သူကနမယခဲနဲ့ကောက်ပြီးတော့အဲ့ဒီယဟန္တာကိုခဲနဲ့ပေါက်တယ်တသက်မဲ့နော်ခဲနဲ့ပေါက်တဲ့အခါကျတော့ခေါင်းမှန်နဲ့ခေါင်းပွဲဆိုတာပေါ့ကောင်းမှန်လို့ကောင်းကွဲပြီးသွေးချာထွက်တဲ့အခါမြတ်စွာဘုရားသခင်ကိုရောမြတ်ကကုတ္တနာမြတ်စွာဘုရားတိလိုက်တော့ဒါကလေးပေါက်တာမဟုတ်ဘူးမနက်ပေါက်တာဆိုသိပြီးတော့မြတ်စွာဘုရားကတစ်ကိုယ်လုံးနောက်လဲဘုရားကိုယ်တော်မြတ်များဆက်ကနေနောက်လဲလို့မရဘူးတဲ့လဲလို့ရှိရင်နာခာပါလောကိတလို့ခေါ်တယ်ဆင်များဟာနောက်ကိုကြည့်ရင်တစ်ကိုယ်လုံးလဲရဆင်ကဆက်ကတူတူလေးပဲဘယ်လိုလုံးလဲကြည့်လို့ရခွေးလိုဟောတယ်စိတ်တို့ကြတော့နောက်လဲလို့ရနော်သင်ကြတော့ကြည့်ကျင်နေဆိုရင်ဒီကိုယ်လုံးကြီးလက်ရအဲ့ဒါလိုမျိုးမြတ်စွာဘုရားရှင်ကိုကိုတော်ပြည့်ပြည့်ဒီကိုယ်လုံးနောက်လက်လိုက်ပြီးတော့ကဲပေါင်းတဲ့ကလေးပဲမာနကိုကြည့်ပြီးတော့ပြောင်းလာအေးဒုတိမာနမင်းအတိုင်းအတာတွေလွန်လာပြီဒါပဲဘုရားပြောတယ်မင်းလွန်လာပြီမာနကတော့သူလုံးတာမဟုတ်ဘူးလို့ထင်ကောင်းထင်တယ်မြတ်စွာဘုရားကအဲ့ဒီလိုလဲအမိန့်ချပြီးတော့ဆက်လက်သွားလိုက်ရောဖះရဲ့ဖះကမျက်နာကိုဘုပ္ပယ်လည်းလှည့်လိုက်တာနဲ့တိုင်နဲ့မန္တကြီးကပူလာရည်တော်လာရည်ဆိုပြည်ပြူသွားတာချက်ချင်းဓာတုလုံးတဲ့လောရကအလုံးကိုဆိုးပွားရုံမှသွားပြီးအမတန်ဆင်ကျယ်ပြီးတော့မြင့်မြတ်တဲ့ယန္တာပုဂ္ဂိုလ်တော်ဟောဆိုပြင်မာလိုက်တာဟုတ်အဲဒီမန္တကြီးကချက်ချင်းအဝိဇ္ဇင်းကြီးကြာသွားတယ်ဒါဥပ္ပစေကကံတော့ခေါ်တယ်ဘဝလောရကြောင့်မလို့ချက်ချင်းကြီးအကျိုးပေးသွားလာရူဟာတွေလည်းရှိတယ်အားလုံးလည်းသိကြပါသည်စိန်သမာနာမြေမြူသွားတာတို့ဒေဝရမြေမြူသွားတာတို့ဒေဝရရဲ့အဖေသုဘဗုဒ္ဓဘုရင်ကြီးမြေမြူသွားတာတို့ အမြဲတမ်းစင်ကြယ်တဲ့ပုံစံတွေကိုပြန်မှားလို့ရှိချက်ချင်းကြီးဥပိ္ပစေရကကံကအသက်ကုန်နေဖြစ်အောင်စောင့်မနေပဲနဲ့တခါတည်းသူ့ရဲ့ဘဝတစ်ခုဖြတ်တောက်ပလိုက်တယ်နော်ဖြတ်ချပလိုက်ပြီးတော့သိုးရတဲ့ဘဝတစ်ခုရောက်သွားစေတယ်ပေါ့အဲအဲ့လိုမျိုးအလားတူဝိတုတစ်ခုကိုလည်းဇာတကစတိုရီတွေမှာတွေ့ရတယ်ဥပိ္ပစေကကံလို့ပြောရမှာစတုဒ္ဒရာဇဆိုတာရှိတယ်စတုဒ္ဒရာဇတကားလေးပါအောင်လို့နာမည်ပေးတာလက်စားတကားလေးပါအောင်ရှိတယ်အဲ့ဒီဇာလန်းကတရားမဟုတ်ဘူးကာရဝမြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကကာရဝမြတ်စွာဘုရားရဲ့တရားဓမ္မနာလို့မိခင်ဖခင်တွေကသောတာပန်ဖြစ်ပြီးတကယ်သူတော်ကောင်းတယ်သာရိတ္တယောက်မွေးထားတယ်နာမည်ကမိတ္တဝေနကာတဲ့အဲ့ဒီမွေးထားတဲ့သားလေးကိုမိခင်ကြီးကသားကလေးကိုချစ်လို့ဆုံးမတယ်။ငါသားဘုရားပွင့်တဲ့အချိန်ကျုံနေတဲ့တရားလေးနာအလူတန်းလေးလို့သီလလေးဆောင်ဥပုသ္စေလေးဆောင်တရားလေးနာနဲ့ပြောတယ်လောကလက်ခံဘူးကဘာလို့ဘုရားနဲ့ဥပုဆောင်မယ်ဘာလို့ဘုရားတရားနာမှာလဲဆိုပြီးတော့ညင်ပေအဲ့တော့အမေကြီးကတော့တန်းမေးကိုချော့မော်ပြီးတော့တနေ့ကျတော့ကေကန္တာကျောင်းသွားဒီကလေးဥပုံနဲ့ကျောင်းသွားပြီးတော့ဥပုံဆောင်နဲ့တညတော့ဥပုံဆောင်မင်းပြန်လာလို့ရှင်ငါငွေ1000ပေးမယ်အဲ့တော့ငွေ1000ပေးမယ်ဆိုတော့ငွေ1000ရကျင်လာတဲ့ကျောင်းသွားကျောင်းမှာရောက်တဲ့အခါကျတော့တရားပွဲတွေပါနေရှိတယ်ဒါပေမဲ့တရားပွဲမကြားရလို့တဲ့နေရာသွားပြီးတော့ကျောင်းပိတ်ပြီးအိတ်လာနားလေခေါင်းဆိုးအိတ်လာတဲ့ဖြစ်ချင်းဖြစ်မနေ့ကျတော့မိခင်လုပ်တဲ့ပုဂ္ဂိုလ်ကတော့ငါသားတော့ညတရားဟောတဲ့ဓမ္မအဋ္ဌိကကိုအိမ်ပြင်လာမှာပဲလို့ဆိုပြီးတော့စာဝတ်တော်ကိုပြင်ထားတာ။ညောင်းလင်းချက်ချင်းနဲ့ငါသားတော့လိမ်မာလာတော့မှာပဲ။မနေ့ကျတော့ညအိမ်ရောက်အောင်အိပ်ပြီးတော့အိမ်ပြန်ရောက်ချတာဆိုရင်အိမ်ပြန်ရောက်လာပြီးတော့အဲ့ဒါဘယ်ဘယ်တော့ဓမ္မအဋ္ဌိကဘယ်ဘုန်းကြီးကမပင့်ခဲ့ဘူးလားဆိုဘာလို့ဘုံလဲပေါ့။အဲ့ဒါနဲ့သူမိခင်ကြီးကကံကန္တညာကဥပုသ်ဆောင်ထားရတယ်ရောရာဟုလေးရင်တော့လိုက်အာခမည်းညာကျုပ်ကိုတရားနာသွားလို့ရှင်ငွေ1000ပေးမယ်ပြောတယ်အဲ့ဒီငွေ1000ဘယ်မှာရောပေါ့ငွေ1000မရမရှင်းမတော့ဘူးဆိုမိခင်ကြီးကငွေ1000ဒုံလေးကိုရှေ့ချပြီးကဲတော့ပါခွဲဟောတယ်ငွေ1000ဒုံဆိုအဲ့ကြမှာတော့ငွေ1000လို့ယူပြီးတော့တော့အဲ့တော့မိခင်ကြီးကသောတာပန်သားကမိုက်မဲတယ်ဒီလိုလေးရှိမှာပဲသုံးပါလို့ပြရအဲ့တော့မိခင်ရဘယ်တော့ဆုံးမဆုံးမမိုက်မဲတဲ့သားသမီးဆိုတာလည်းရှိနိုင်တယ်ဆရာသမားဘယ်တော့ကောင်းကောင်းတပည့်ရတယ်ကောင်းကြီးမှာကောင်းဘူးတော့ဒါဟုတ်တခါတည်းဘုန်းကြီးတို့ကြောင်းကသိုးသားနဲ့ကိုတော်လေးတွေတရင်ကြားတယ်ဆိုလို့ရှိရင်အာဘယ်ကြောင်းတဲ့သိုးတယ်နဲ့ပြောတော့ဘုန်းကြီးကမေးတယ်မင်းတို့အဲ့လိုပြောစမ်းဆိုလို့ရှင်ဒီဝရကဘယ်ကြောင်းတွေ့တုံးဒီဝရကဇေရဝံကြောင်းတွေ့ပဲလို့အဲ့ဒါဆိုရင်ဇေရဝံကြောင်းအပြစ်တင်ရမလားဒီဝရအပြစ်တင်ရမလားတချို့ဘယ်ကြောင်းတွေ့ဆိုပြီးတော့ကြောင်းကိုပုတ်ခတ်ပြီးတော့ပြောလို့ရှိတာဟုတ်အဲ့တော့ဒါတွေကမဆိုင်ဘူးတို့တော်လည်းကမာတကားမှာသာသမီမကောင်းမိဘကောင်းတပည့်မကောင်းဆရာကောင်းဆိုပြီးတော့ငေါမော်လို့ရောက်တာပေါ့နော်အဲ့ဒါဆိုရင်ဒေဝရမကောင်းဖရာကောင်းရောက်မှာပေါ့အဲ့ဒါကျတော့ခြံထားကြတာအဲ့ဒါကျောင်းကကျတော့သူ့ကိုကာယကံပုတ်ရှင်နဲ့ဆိုင်တယ်ကာယကံရှင်နဲ့ဆိုင်ညာကြီးကာယကံရှင်နဲ့ဆိုင်ဒါကြောင့်မလို့ဘုန်းကြီးတို့စာထဲမှာဥပရိသမတ္တမေဝါဟိအတ္တဒီနာပရာဒီနာတဲ့ဥပရိသမတ္တမေဝါဟိပရာယတ္တဒီပေလမ်းပြလုံထားဒီပင်နဲ့ဆရာသမားနဲ့ပတ်သက်ပါတယ်တဲ့အညာသဗ္ဗတမ္ပတိအတ္တရိဏမေဝါအာလုံးအောင်မြင်မှုကကိုယ်ပေါ်မှာမူတည်ပါတယ်ဆရာသမားဆိုတာသုံးမဩဝါဒပေးယုံနာတောင်းဝန်ရှိတယ်လို့ဒီလိုပြောတာနော်အချားအောင်မြင်မှုကကိုယ်နဲ့ဆိုင်တယ်ပေါ့အောင်မြင်မှုကြာရှုံးမှုကကိုယ်နဲ့ပဲဆိုင်တယ်ဒီလိုဆိုတာဒါကပို့ပြီးတော့လက်တွေ့ကြပို့ပြီးတော့လက်တွေ့ကြ
တိမေတ္တာဝိနကဆိုတာဝေလေးတစ်ထောင်ရတဲ့အခါကျတော့သူကအယောင်းဝယ်စိတ်ဝင်စားတော့ဝေလေးတစ်ထောင်ရင်းပြီးလုပ်ပြီးတော့အယောင်းဝယ်လုပ်လိုက်တာမကြခင်သိန်း30လောက်ရတယ်သိန်း30ရောက်တဲ့အခါကျတော့သူတို့အိမ်မှာလည်းဒီသားကလေးတယောက်ရှိတယ်သိန်း30ရတဲ့အခါကျသူ့အမေကိုပြောတယ်ပင်လယ်ခင်းကြီးဖြတ်ပြီးတော့သင်္ဘောနဲ့ပင်လယ်ခင်းကြီးဖြတ်ပြီးတော့အယောင်းဝယ်လုပ်ပါပေါ့ဒီမှာလည်းလုံးလို့အားမရဘူးပင်လယ်ခင်းကြီးနဲ့သွားမယ်ဆိုရတာလေငါသားအိမ်မှာအများကြီးမင်းတယောက်တည်းပဲတို့ပစ္စည်းအများကြီးတယ်ပင်လယ်ခီးဆိုတော့အမတန်အန္တရာယ်များတယ်မသွားပါနဲ့ဆိုတော့မရဘူးမရရနေမကဘူးအမေကရှေ့ကနေကံဆွဲထားတဲ့အခါကျတော့အမေကိုတွန်းလဲထိုးချိန်ပြီးတော့အမေဘော်ကကြော်ပြီးတော့အဲ့ပင်လယ်ခီးကိုထွက်သွားတယ်ဒါသူစော်ကားခဲ့တာနော်အမေကိုထိုးချိန်တွန်းလဲပြစ်ထားခဲ့တယ်ဒီကင်ကမသွားဘူးမရတော့အတင်းတာတဲ့အခါအမေကိုတွန်းလဲထိုးကြည့်ပြီးတော့ထွက်သွားတယ်။အဲဒီကနေပြီးတော့သင်္ဘောပေါ်တက်ပင်လယ်ခင်းကြီးဖြတ်တဲ့အခါမှာပင်လယ်ထဲမှာသူတို့ရွက်လေကြီးကအကြောင်းမဲ့အကြောင်းရှာမတွေ့ဘဲနဲ့တခုဆိုတော့အကြောင်းကြောင့်ပင်လယ်မြင်ထဲမှာခုခေတ်လိုဆိုရင်ဆက်ပြက်သွားတယ်ပေါ့။အဲဒီတော့ဆက်မတက်တော့ပင်လယ်ကြီးကပင်လယ်ထဲမှာသင်္ဘောကြီးကအောက်ကညိနေတယ်လို့ပဲယက်နေတယ်ဘယ်မှမောင်းလို့မရတော့ရွှေ့လို့မရအဲ့လိုဖြစ်တဲ့အခါကျတော့ဘာလို့ကြတော့ဆိုလို့ရှိရင်ဟောဒီသင်္ဘောပေါ်ပါလာတဲ့လူတွေထဲမှာလူယုံမှန်ဆိုတာရှိလောက်တယ်သူကြောင့်မလို့ဒီလိုဖြစ်တယ်မဲချမယ်ဆိုပြီးတော့မဲချမဲချတဲ့အခါသုံးညင်တိုက်တယ်သူကြီးပဲကြမဲကသူကြီးပဲပေါ့သူကြောင့်မလို့ဒီသင်္ဘောကြီးဒီလိုဖြစ်ရတယ်ပေါ့အဲ့ဒါနဲ့ကဲမင်းကိုသူဆက်ပြီးမခေါ်နိုင်တော့ဘူးဆိုပြီးတော့ဖောင်သေးသေးလှုပ်ပြီးတော့အဲ့ဖောင်ပေါ်တင်ပြီးရေပေါ်ပစ်ချလိုက်တယ်သူသူလက်ချပြီးတော့သင်္ဘောကြီးကထွက်သွားတယ်အကုသိုလ်များနော်ကြောက်ချတာလေအကုသိုလ်ကကြိုးပေးပြီးဆိုတော့အဲ့ဒီဖောင်လေးကိုစီးပြီးတော့သူသွားလိုက်တာလေတဲ့ရဆိုင်ပုတ်ရနဲ့ပင်လယ်ထဲကမျောပါသွားရင်ကကျောင်းလေးတစ်ကျောင်းရောက်တော့အဲ့ဒီကျောင်းလေးတစ်ကျောင်းမှာငွေဖိမှန်ဖိမှန်နဲ့ဝိမာတိကပြိတ္တမကြီးသွားတွေ့တယ်တွေ့တဲ့အခါကျတော့ဝိမာတိကပြိတ္တမကြီးကသူ့ကျွေးမွေးဆောင်ရှောက်ပြီးသူအဲ့ဒီဝိမာတိကပြိတ္တမကြီးနဲ့ပြောလို့အဲ့မှာနေတာဝိမာတိကပြိတ္တမကြီးက9ရက်နတ်စည်းစိမ်ခံစားပြီး9ရက်ကျတော့ငဲခံကြရသတ္တဝါရဲ့ကံကြမ္မာဆိုအလွန်ထူးဆန်းတယ်ခொနည်းရဲ့နတ်သမီးကဲဆိုစီးရင်ခံစားရပြီးတော့ခொနည်းရဲ့မြောက်တဲ့အခါကျတော့ငရဲခံသွားကြရတယ်တခါတော့ဆောင်းတုံးလေးဖတ်ရတယ်ဒီရောပြန်တို့ရဲ့ဇာလန်းနေတယ်မှာအဲ့ဒီရွာတွေရွာရောက်သွားတော့အဲ့ဒီရွာကလူတွေကညနေနေဝင်ပြီဆိုတာနဲ့တပြိုင်နဲ့အေးထွက်ကြလေးထွက်ကြလေးနဲ့အကုန်လုံးတရွာလုံးကျွတ်ထွက်ကြတယ်ထွက်ပြီးဘယ်သွားတာလဲဆိုမိဘုံကြီးတစ်ခုရှိတယ်အဲ့ဒီမိဘုံကြီးတဲ့သွားပြီးခုံဆင်းကြရတာဆိုပဲမနေ့မိုးလင်းတော့မှပြန်လာကြတယ်ခုံခုံချပြီးတော့အဲ့ဒီလူတွေကအော်ကြဟိကြငိုကြနဲ့တညာလုံးအဲ့ဒီလိုပဲမိဘုံတွေခုံဆင်းပြီးလောင်ကမနေ့မိုးလင်းတဲ့အခါကျတော့အေးစင်းစင်းနဲ့ညွာတဲ့ပြန်ဝင်လာကြတယ်ဒီလိုပြိတ္တာမျိုးတွေကလည်းရှိတယ်ပေါ့အဲဒီကျွန်းငယ်လေးမှာအဲဒီပြိတ္တာတွေဝိမာတိကပြိတ္တာတွေကခொနည်းတိတိစိတ်ရင်ခံစားပြီးခொနည်းမြောက်တဲ့အခါကျတော့သူ့ကိုပြောထားခဲ့တာပေါ့တို့ခொနည်းပြည့်ရင်ပြန်လာလည်းမယ်အဲ့တော့ဒီမှာမပြင်းမရည်နေရေဆိုတော့သူကတယောက်တည်းပြင်းတော့အဲဒီဖောင်လေးစီးပြီးတော့ရှေ့ခရီးဆက်သွားတယ်ပင်လည်းတည်းမြောက်သွားနောက်တစ်ခါကျွန်းတစ်ကျွန်းရောက်တဲ့အခါကျတော့ပရမညာဗိမာန်နဲ့ဝိမာတိကပြိတ္တာမှာရှေ့ရောက်နေတဲ့အခါတွေ့ကြ။ခွန်တော်က၄ရောက်အခု၈ရောက်ပေါ့ဒီလိုတိုးသွားတယ်။အဲဒီမှာလည်းပဲတို့တူပဲသူတို့ကလည်း9ရက်စီးစိမ်ခံစား9ရက်ငရဲခံရတဲ့ဖြစ်နေ။ရက်စီးလို့သူတယောက်တည်းနေရပြန်တဲ့အခါကျတော့ရှေ့ခီးဆက်တယ်ဆက်တဲ့အခါကျတော့ရွှေဗိမာန်ကြီးနဲ့တခါတွေ့ပြန်တယ်16ရောက်တယ်။အဲဒီလိုကျောင်းလေးသုံးကျောင်းကိုဖြတ်ကျော်ပြီးတော့
နေပါလို့တားရတဲ့တန်နဲ့မနေဘဲနဲ့ဖြတ်ကျော်ပြီးသွားတော့နောက်ဆုံးကျွန်းတကျွန်းရောက်တဲ့အခါကျတော့မြို့တမြို့သွားတွေ့တယ်တဲ့မြို့ကလည်းပဲတိုင်းလေးပဲနဲ့တကားပေါင်းကြီးလေးပေါင်းနဲ့အဲ့ဒီမြို့ကြီးတွေ့တဲ့အခါကျတော့ငါဒီမြို့တက်ပြီးတော့မင်းလောက်မယ်ဆိုသူစိတ်ထဲမှာဘယ်လောက်ပဲဆိုပြီးတော့အဲ့မြို့ထဲဝင်တာခံကြပြီပေါ့မြို့ကြီးတမြို့တော့တွေ့ပြီဆိုအဲ့ဒီမှာဘုရင့်ကိုသွားတွေ့လို့ဆိုငရဲသားတယောက်အဲ့ဒါကငရဲပြည်ရောက်တာဥဒ္ဒရဆိုငရဲပြည်ရောက်တာငရဲပြည်ကလည်းတတိုင်းနဲ့ဘာနဲ့သိသိချာချာနော်လုံးလုံးချုံချုံအဲ့ဒီမှာငရဲသားတယောက်ငရဲခံနေတယ်သွားတွေ့တယ်သူ့ခေါင်းပေါ်မှာတင်တုံးဆက်ကြီးကချာချာလဲပြီးတော့ဒီခေါင်းလုံးကိုခေါင်းပေါ်ကိုကတ်ပြီးတော့လှီးနေတာကြည့်နေတော့သွေးတွေကဖြာပြီးတော့မျက်နှာကြီးတစ်ခုလုံးသွေးတွေရဲနေသွေးတွေပေါက်ပေါက်ပေါက်ပေါက်ချတယ်ဒီကုလုံးသွေးတွေစီချောင်းချတယ်ရင်ဘတ်မှာလည်းပဲခန္ဓာကိုယ်မှာလည်းပဲကျိုးမားတယ်နဲ့ခြီးပြီးတော့ဆက်လွယ်တိုင်းထားတယ်လို့ပဲကျိုးတွေရဲ့ခြီးထားတာထွက်ပြေးလို့မရအောင်အဲ့ဒီလိုခေါင်းမှာသင်္တုံးဆက်ကြီးကလဲပြီးတော့လူဒီကုလုံးမှာခြီးထားတာတွေကိုသူမြင်တဲ့အခါကျတော့ဘယ်လိုမြင်တော့ဆိုအော်ဒီလူကအမတန်လှပတဲ့ဂျာပန်ကြီးခေါင်းပေါ်တင်ထားတာပါလားလှလိုက်တာဂျာပန်ကြီးကကြည့်ဗိဒ္ဓဝိနကမျက်စီထဲမှာတင်တုံးဆက်ကြီးကဂျာပန်ကြီးဖြစ်နေတယ်မျက်စီတွေလဲနေပြီ illusion ဖြစ်သွားဘယ်သူမှဖန်တီးရမဟုတ်ဘူးသူကံကဖန်တီးတယ်သူလူနှောင်ကျိုးဖွဲ့ထားတဲ့နှောင်ကျိုးတွေကြတော့ဒစားဆင်ထားတယ်ဆလွေတိုင်းထားတယ်လို့မျက်စီတွေအမလေးလူလေးအောင်းနေတဲ့တခြင်းကိုပေါ့မျိုးစစ်လို့အောင်းမိတယ်ခုခေတ်မျိုးစစ်တွေနဲ့တော့ခက်ဆန်နေတယ်ချင်းချင်းချင်းချင်းနဲ့ဆိုတာအဲ့ဒါလို့ဖြစ်နေတယ်အဲ့ဒါနဲ့မြင်ရသူ့စိတ်ကမှသိသဘောကျသွားပြီဟာဒီလူကတော့လောကမှာအပျော်ဆုံးလူဖြစ်တော့တယ်ပေါ့ကိုထားတာလည်းဒီဇိုင်းကလည်းလှတယ်ပေါ့နော်ဖက်ရှင်လှတယ်ပေါ့ဒီဇိုင်းလှကောင်းပါလေဂျာပန်ကြီးပွင့်လို့ဒီကုလုံးနဲ့လည်းတရားတွေလိမ့်ထားလိုက်တာပေါ့မိတ်ကတ်တွေကလည်းကောင်းလိုက်တာအသွေးတွေကျနေအောင်မိတ်ကတ်တွေထင်နေမိတ်ကတ်တွေလိမ့်ထားတဲ့တည်းဒါတော့အဲ့မှာတခြင်းဆိုနေတဲ့လူတခြင်းဆိုနေတယ်ဘဝပြန်အော်ဟစ်ညင်းယူခုံပေါက်နေတာကိုပဲအဲ့ဒါနာလို့လို့ခုံပေါက်နေတာကိုပဲအဲ့ဒီမှာဒီပေါ့မျိုးစစ်နဲ့ခုံကပြီးကနေတယ်လို့ထင်တာအခုခေတ်ကလည်းအဲ့ဒါမျိုးပဲတကယ်လာမကြီးရဲ့ဆိုပုံစံမျိုးအငြိမ့်မမနေနိုင်ပဲနဲ့အဲ့လိုအခြေအနေမျိုးကိုကြည့်ပြီးတော့သူကဘာဖြစ်တယ်ဆိုတော့ဟာဒီလူကကဘာမှာတော့အကျော်ဆုံးလူတစ်ယောက်ပဲခင်ဗျားဂျာပန်ကြီးချုပ်ပေးသားပါဗျာတောင်းတာဘုရားကြည့်ဟာတကယ်ချင်းဒါဂျာပန်မဟုတ်ဘူးပေါ့ငွေရင်းကနေကြဂျာပန်မဟုတ်ဒါသင်္တုံးဆက်ချင်းခင်ဗျားမပေးနေလို့နေတာပါပဲကျုပ်မျက်စီတယ်မဂျာပန်ပဲဆိုဆိုတော့ဘုရားစဉ်းစားတယ်အော်ငါဒီကောင်လေးပဲငါတို့အမေစော်ကားလာတဲ့ကောင်ဖြစ်တော့တယ်ငါတော့ဝန်ချွတ်တော့မှာပဲကဲလူချင်းယူတော့ဆိုခေါင်းပေါ်ကမ်းလိုက်တကယ်ကတော့အမှားတော့ဝတ်ချွတ်လို့လည်းချွတ်လို့ရတယ်ဝတ်မချွတ်ရင်ချွတ်လို့မရဝိကျတော့ခေါင်းကန်လိုက်တာနဲ့အဲတင်းလုံးဆက်ကြီးကပြုတ်လာပြုတ်လာတော့ရော့ဆိုပြီးတော့လူချင်းဆိုလမ်းပြစ်ပေးလိုက်သူခေါင်းပေါ်ရောက်ခေါင်းပြောင်းလိုက်ပြီအဲ့ဒီမှာခေါင်းပေါ်ရောက်ပြီဆိုတော့မှခုတ်လိုက်ပြီဆိုတော့မှဂျာပန်မဟုတ်ဘူးမှန်သိတယ်အဲ့ဒါပြောရဲထိတ်ချမှဓမြမှန်သိတယ်အဲ့ဒီကျတော့ခမဂျာပန်ပြန်ယူပြန်ယူလို့ဩတော့ဟိုကဘယ်ရောက်တော့မှမသိတော့အဲ့ဒါအရှင်လတ်လတ်ငရဲခံရတယ်ခေါင်းစာထဲမှာတော့အရှင်လက်လက်ပုံစံမျိုးရေးထားတယ်သို့တော်လည်းအဲ့ဒီဓာယာနဲ့သူကသိဆုံးသွားပြီးတော့ဒီနေရာမှာပဲပြန်မွေးဖွားပြီးငရဲရောက်တယ်လို့ပဲယူဆရမှာပါဠိတော်လိုဆိုတော့လူရဲ့တည်းစိတ်နဲ့ငရဲသားရဲ့တည်းစိတ်ကတူမှမတူတာเนาะအဲ့တော့အရှင်လက်လက်ငရဲခံရတယ်လို့ပြောခြင်းပြောသို့မဟုတ်မိတ္တဝိနကခေါင်းပေါ်မှာတင်တုံးဆက်ရဲ့ပြီးတော့
လူစင်သစ်ဆိုရင်အကြာကြီးပဲအခုတ်ခံနိုင်မလဲလူစင်သစ်မဟုတ်တော့ဘူးတဲ့အဲ့တော့တင်တော့ဆက်လေတော့သွေးတွေအထွက်လွန်ပြီးတော့သူကလည်းသွေးမထိတ်တော့သေးမှာပေါ့ဒါတော့ထုံးတယ်နော်သွေးလွန်ပြီးတော့သူသေးမှာပဲအဲ့ဒီနောက်မှာတော့ကံမကုံမချင်းငရဲရဘွားရောက်ပြီးတော့ခန်းနေရပြီဒါလည်းငါ50ဆက်ထဲမှာပါတယ်ယုတ်ကတော့နိုင်ကြီးကအချမ်းရနေနဲ့နာနာရောက်လာတဲ့အခါကျတော့သူဘာကြောင့်ဒီလိုဖြစ်ရတယ်လဲဆိုတော့မင်းအမေပြင်းမာခဲ့လို့ဒီလိုဖြစ်ရတာယုတ်ကတော့နိုင်ကြီးဖြစ်တယ်ဒါဖြင့်ကျွန်တော်ဘယ်တော့ဖြစ်အောင်ခံရမှာတော့ဒီဘုကဘယ်တော့မှကျွတ်မှာတော့ဆိုမင်းကံမကုံမချင်းခံရမယ်လို့အဲ့လိုပြောသွားတယ်အာ950ဖတ်ကြည့်လို့ရှိရင်တွေ့ပြီနော်အဲ့ဒါလေဒီပုဂ္ဂိုလ်ဟာဥပ္ပစီရကမရဏလို့ဒီလိုပြောရမှာပေါ့ဥပ္ပစီရကနဲ့သေးတယ်တော့ဥပ္ပစီရကနဲ့သေးတာတွေကအများကြီးနတ်ပြည်တွေမှာလည်းရှိတယ်နတ်ပြည်တွေမှာလည်းပဲခိဋ္ဌာဘရောတိကနတ်တို့ဆိုတာရှိတယ်မနောဘရောတိကနတ်ဆိုတာရှိတယ်ယနေ့ကဓမ္မသာရတော့မှာအဲ့ဒီနတ်တွေအကြောင်းရေးထားတာမျိုးရှိခိတ္တဘရောတိကနတ်ဆိုတာခိတ္တဆိုတာပျော်ရွှင်တာအပျော်လွန်တာအပျော်လွန်လို့ဘုရူတိကဘဝကြီးကလုံးပျက်စီးသွားတယ်အပြီလသင်ညာကြတော့အဲ့ဒီခိတ္တဘရောတိကကြီးအများကြီးလာအောင်ပါအပျော်လွန်ပြီလားလူပြင်းမှလည်းရှိတာပဲအဲဒီနတ်ပြည်မှာခိတ္တပရောတိကနတ်တွေဆိုတာကာမဂုဏ်အာယုတွေနဲ့သိပ်ပျော်ပါပြီးတော့နေရောစားမဲ့အချိန်တောက်မဲ့အချိန်တွေမေ့ကုလူပြင်းကကလေးတွေတောင်မှကစားနေတယ်ဆိုအမေလုပ်တဲ့လူအဖေလုပ်တဲ့လူကအတင်းခေါ်ကြွရတယ်လေအတင်းခေါ်ကြွရတယ်အဲ့တော့နတ်ပြည်မှာဒီတွေကောင်းတာပေါ့ပေါ့မျူစစ်တွေလည်းရှိမှာပဲနတ်တွေမှာလည်းပဲအဲ့ဒီလိုနတ်ပြည်မှာသိပ်ပျော်နေတဲ့ပုဂ္ဂိုလ်တွေကနတ်ဆိုတာသူကတနေ့တခါအချိန်မှစားရတယ်နတ်တုတ်တာကိုအချိန်မှစားရသူတို့လည်းတပိတ္တအာဟာရတိတိကလည်းပါအာဟာရစားရပြမာကြတော့ပီတိဘက်ခပီတိနဲ့နေတာအစာစားတယ်မလို့တော့နတ်တွေကြတော့သူတို့ရဲ့ခန္ဓာကိုယ်ကကပလီကာရာဟာရဘက်ခအစာကြောင်းလေးတစ်ခုစားပေးရအဲ့ဒီအစာအာဟာရလေးတစ်ခုစားပေးမှအတွင်းထဲကအာဟာရနဲ့ပြင်ဘက်ကအာဟာရပေါင်းပြီးတော့ခန္ဓာရဲ့ကိုယ်မိတ်တိတ်လုံနိုင်တယ်တဲ့အဲ့ဒီလိုမစားဘူးဆိုရင်နတ်တွေရဲ့တဏ္ဍာမရှိတယ်ပါစကတေဇောဆိုတာအစာချက်တဲ့တေဇောဓာတ်ဝမ်းမီလို့ပြောနိုင်တယ်ပေါ့လေအဲ့ဒီဝမ်းမီရှိတယ်အဲ့ဒီဝမ်းမီကိုထိမ့်ပေးဖို့အစာအာဟာရကိုပုံမှန်စားအပျော်လွန်တဲ့နတ်တွေကအစာစားချိန်မစားဘဲနဲ့အချိန်တော်သွားထိန်တော်သွားတဲ့အခါကျတော့ဝမ်းမီးကသူတို့ခန္ဓာကိုယ်လောင်။ဝမ်းမီးလောင်ပြီးခုခေတ်လူတွေပြောရဆိုရင်တော့အစာအိမ်က acid ဓာတ်တွေထွက်လာတယ်ပေါ့ဒါအနေမှာပေါ့နော်။အစာအိမ်က acid ဓာတ်တွေထွက်လာပြီး gas state ဖြစ်တယ်ပေါ့။စိတ်တော်လို့လည်းမရတော့။တော့အစာအိမ်လောင်ခံရတယ်။လူတွေကျတော့လူရဲ့ခန္ဓာကိုယ်ကကျန်းတယ်နည်းနည်းကျန်းတယ်။လူရဲ့ခန္ဓာကိုယ်ရဲ့ဒီ၆ပုံကကျန်းတန်းတယ်ကျန်းသည့်အတွက်ကြောင့်လူတွေကတည်သွားတဲ့အခါကျတော့အတုံးလိုက်ကြည့်ကြရင်နတ်တွေရဲ့ခန္ဓာကအဲ့လိုမဟုတ်ဘူးတဲ့လူရဲ့မျက်စိနဲ့တော့မမြင်ရတော့အောင်တိမ်မွေ့တယ်တိမ်မွေ့ပြီးတော့သူတို့ခန္ဓာကတည်သွားရင်လည်းပဲပျောက်သွားဘာမှမကြံ့ရိပ်ဘူးနတ်အလောင်းဆိုတာနတ်ဆိုတာမသာထားစရာလည်းမလိုဘူးကူတဲစရာလည်းမရှိဘူးတကြိုးစရာလည်းမရှိဘူးနတ်မှာအာသဝရင်လည်းမလိုဘူးနော်တည်သွားရင်ကြောက်ပါတယ်တခါပြီးတော့ကလေးငိမ့်တယ်လို့ငိမ့်တာအဲလူတွေကြတော့မဟုတ်ဘူးစားထားတဲ့ဟာတွေကနေပြီးတော့အတုံးလိုက်ခဲလိုက်ကြည့်ပြီးတော့ကြံရင်တည်းကုသဇာယုကလတ်တယ်နော်ကုသဇာယုကလတ်ဆိုတာကြီးကိုတကြိုးနေရတကြိုးသေးတွေတက်လာပေါ့အဲ့တော့အဲ့ဒီနတ်တွေရဲ့ခန္ဓာကိုယ်ကအလွန်တိမ်မွေးတဲ့အတွက်ကြောင့်သူတို့ရဲ့ပဂတိယုတ်အစင်းကိုလူသားတွေကမျက်စိနဲ့မမြင်လို့မရဘူး။သူတို့ကယုတ်ချမ်းဖန်ဆင်းပြတဲ့အခါကျမှမြင်လို့ရတယ်။အဲ့ဒီနတ်တွေဟာအချိန်စားဖို့ရလွန်သွားပြီးအပျော်လွန်သည့်အတွက်ကြောင့်စားဖို့တောက်ဖို့အချိန်ကြီးလွန်သွားတဲ့အခါဝမ်းမီးကသူတို့ရဲ့ခန္ဓာကိုယ်ကိုလောင်လိုက်တဲ့အခါမှာ
အဲ့ဒီလက်တွေကသုတိသိကြပြီးတော့ပြီးသွားနောက်ထပ်စားလို့လည်းမရတော့ဘူ
းချိန်လွန်သွားပြီအဲ့ဒီနတ်မျိုးကိုခိတ္တပရောတိကဏ္ဍလို့ခေါ်ဒီနတ်တွေဟာလည်းဥပိ္ပစီရကနဲ့တည်တယ်လို့ပြောရတာ
ဒီကုန်သိပြီဥပိ္ပစီရကဆိုတာအကုသိုလ်ကံကြောင့်ကြီးလို့မဟုတ်ဘူးဖြစ်ပေါ်လာတဲ့ဖြတ်တောက်ပြစ်တတ်တဲ့အကြောင်းတရားတွေအားလုံးကိုလည်းဒီဆရာတော်ကြီးကတော့ထည့်ပြီးပြောတာနောက်တစ်ခါမနောပရောတိကနတ်ဆိုတာလည်းရှိသေးတယ်မနောပရောတိကဆိုတာစိတ်ဆိုးလို့သိတယ်လူတွေကတော့စိတ်ဆိုးလို့သိတဲ့လူကတော့ခန္ဓာဟတဲ့နဲ့နှလုံးရောအရှင်းရောစိတ်ဆိုးသေးတယ်တပြည့်ချင်းကတော့သိကြမသိလူရဲ့ခန္ဓာကွာကျန်တယ်နတ်တွေကတော့စိတ်ဆိုးလို့မရဘူးစိတ်ဆိုးလို့ရှင်နတ်ကသိတယ်တဲ့နော်လူတွေလည်းစိတ်ဆိုးလို့ကသိမယ်ဆိုရင်စိတ်ဆိုးရဲမှာမဟုတ်ဘူးသိပြီအဲနတ်တွေကဘယ်လိုစိတ်ဆိုးကြလို့လို့ဆိုလို့ရှိရင်နတ်တွေကကိုယ့်ရဲ့စီးစိမ်နဲ့ဘုံမိမ့်မှန်ကထွက်ပြီးတော့ဥယျာဉ်တွေဘယ်ကြီးသွားကြတယ်လမ်းပေါ်မှာအဲ့လိုသွားတဲ့အခါကျတော့လမ်းမှာဆုံရတယ်ပေါ့ဒုက္ခနဲ့တူစီးစိမ်ချတာချင်းကမတူဘူးအတိတ်ဘဝကကံရှင်းရှိတယ်လို့ပဲသူကတော့တော့ပြောတယ်လူတွေမှာလည်းရှိတာပေါ့ဒီလူကတော့ကားကောင်းကြီးစီးလာဒီလူကတော့ကားစုပ်စီးကားစုပ်စီးလာတဲ့လူကကားကောင်းကြီးစီးလာတဲ့လူမနာလိုတဲ့အကြည့်နဲ့ကြည့်အဲ့လိုမျိုးလိုပဲနတ်တွေမှာလည်းပဲဩအချမ်းရံနဲ့ခန္ဓာနာနာကြီးထွက်လာတဲ့အခါကျတော့ဟိုကအချမ်းရံနဲနဲနဲ့သိပ်မတောက်ပြောင်တဲ့နတ်ကန်တွေမျိုးကြည့်တာမယ်ဒီကောင်ကလက်ဆောင်လေးထိုးပြီးကြည့်လက်ဆောင်လေးထိုးကြည့်ပြီးမေးတော့အဲ့လိုမင်းငေါ်တာကိုဘုလိုကလည်းမြင်တယ်ဒီကောင်ကမနာလိုဖြစ်နေတယ်ဆို။သူကလည်းပြန်ပြီးတော့ငါကုသိုလ်ကံနဲ့ငါဖြစ်တယ်ဘာမင်းနဲ့ဆိုင်လို့လဲဆိုပြီးပြန်ပြီးတော့စိတ်ဆိုးတယ်။ဒီကလူကလည်းဒီကောင်ကြောတတန်းနဲ့ဆိုပြီးစိတ်ဆိုးတယ်။နှစ်ယောက်စိတ်ဆိုးတဲ့အခါကျတော့ဘုလိုကလည်းစိတ်ဆိုးဒီလူကလည်းစိတ်ဆိုးနေ။စိတ်ဆိုးတာဆိုတာသိတာလေ။စိတ်ဆိုးတဲ့မျက်နှာဆိုတာမသိတာဘူးလား။သိတာလေ။သိတာလေးဆိုကြဟိုကလည်းစိတ်ဆိုးဒီကလည်းစိတ်ဆိုးအဲ့မဲ့လူတွေတို့တော့ထမထိုးကြပါဘူးစိတ်ဆိုးတာပဲရှိအဲ့လိုကိုယ့်ရဲ့စိတ်ဒေါသကိုမထိန်နိုင်တဲ့အခါကျတော့အဲ့ဒီနတ်တရားတဥ္ဒေါသတဥ္ကူးသွားတဲ့အခါမှာမင်းနဲ့ပါဆိုင်လို့ကြည့်ရတာလေဟိုဟာလည်းပဲငါဘာငါကြည့်တယ်မင်းနဲ့ပါဆိုင်တယ်ဆိုပြီးတော့ဒေါသတွေမထိန်နိုင်တဲ့အခါကျတော့အဲ့ဒီနတ်နှစ်ယောက်စလုံးကဒေါသပြီးအလောင်းခံရပြီးတော့ကြောက်ခွင်သွားကြဒိဆုံးသွားကြတယ်အဲ့ဒီနတ်မျိုးကိုမနောပရောတိကဏ္ဍလို့ခေါ်တယ်။အဲ့လိုတည်ရဲ့နာလည်းရှိတယ်။ဒါလည်းဥပိ္ပစေကမရဏလို့ခေါ်အားမှာပဲ။ဒီတခြားဥပိ္ပစေကတွေထဲမှာလည်းဒီဆရာတော်ကြီးကတော့ယောဂဖြစ်လို့တည်တာတွေလည်းဥပိ္ပစေကမရဏထဲမှာထည့်ထားတယ ်။ဘာဖြစ်လို့လို့ဆိုတော့ယောဂဟာကံ့ကြောင့်ကြီးဖြစ်တာမဟုတ်ဘူး
။၄ကြောင့်ဖြစ်တဲ့ယောဂရှိတယ်။ဝါဒသမုဋ္ဌာဏ။နော်တဏှိကြောင့်ဖြစ်တဲ့ယောဂရှိတဲ့သေမသမုဋ္ဌာဏဒီခြေကြောင့်ဖြစ်တဲ့ယောဂရှိတဲ့ပိဋကသမုဋ္ဌာဏနောက်ဥဒုဝိပရိနာမသာဥရုပြောင်းလဲတို့ကြောင့်ယောဂရတာတဲ့ဝိတမပရိဟာရသာအနေထိုင်မတတ်လို့ယောဂရတာတဲ့ဩပကမိက
သူလုံးလာကိုလုံးလာကြောင့်ယောဂရ
ကာမဝိသန္တိပါဒလေတလေးဒီခြေသုံးခုဖြစ်စေနှစ်ခုဖြစ်စေပေါင်းပြီးတော့ယောဂကိုဖြစ်စေတဲ့လို့တဏိပါဒသအဲ့ဒါကတခုနောက်ဆုံးကတော့ကာမဝိပါကသကံရဲ့အကျိုးအနေနဲ့ဖြစ်ပေါ်လာတဲ့ယောဂါလို့ယောဂါ၈မျိုးရှိယောဂါ၈မျိုးရှိတေကြောင့်ဖြစ်တဲ့ယောဂါတလေးကြောင့်ဖြစ်တဲ့ယောဂါသီးခြေကြောင့်ဖြစ်တဲ့ယောဂါအဲ့ဒီ၄တလေးသီးခြေပေါင်းပြီးတော့ကြောင်မလို့ဖြစ်လာတဲ့ယောဂါဥရုပြောင်းလို့ဖြစ်လာတဲ့ယောဂါအနေထိုင်အစားအသောက်မတတ်လို့ဖြစ်လာတဲ့ယောဂါသူ့ပယောဂါကိုပယောဂါ
သုံးဒီမတ်ဒီ
ကိုယ်ကိုပြုစားခံရလို့ဆိုရယ်ဘယောကအဲ့ဒါလေးနောက်ပြီးတော့ကာမဝိပါကသာခန့်ကြောင့်အကျိုးအနေနဲ့ကံရဲ့အကျိုးအနေနဲ့ဖြစ်လာတဲ့ယောဂဆိုပြီးတော့
ယောဂ၈မျိုးပြတ်တာလားတိဝကသုံးယောဂ၈မျိုးရှိပြတ်တာ
ပါယုထဲမှာတရားပါတယ်အဲ့လိုယောဂ၈မျိုးထဲမှာလည်းပဲကျန်တဲ့9မျိုးကလူတွေရဲ့တဏ္ဍာမှာဖြစ်ပေါ်လာလို့ဒီလူဟာဒီယောဂါကြောင့်သင်ဆုံးရတယ်ဆိုလို့ရှိရင်ဒါလည်းပဲဥပိ္ပစေကမရဏပဲလို့အဲဒီဆရာတော်ကြီးကလည်းပြောရေးတယ်နော်
ဒီလောက်အောင်ယောဂတစ်ခုဖြစ်လာလို့တက်တမ်းမရှိခင်ကံမကုန်ခင်တည်သွားတယ်လို့ဟောဒီလိုဆိုအဲ့တော့လူလောကမှာတည်စရာအကြောင်းတွေကအများကြီးရှိတယ်တည်စရာအကြောင်းတွေလိုက်ရှာကြည့်မယ်ဆိုရင်အများကြီးပေါ့ဩဘကမိကဆိုတာသူ့ကြောင့်သူများကတတ်လို့တည်တယ်ကာကကိုယ်ဝင်တိုက်တော်လို့တည်တယ်နောက်ကိုယ့်ဟာကိုယ်အိမ်မောလိမ့်ကြလို့တည်တယ်ကိုယ့်ဟာကိုယ်တတ်တည်အမျိုးစုံပေါ့ဘတော်ရစသနမှာလို့တည်တယ်ဘာဖြစ်လို့တည်တယ်ညာဖြစ်လို့တည်အများကြီးပဲပေါ့အဲ့ဒီဥပိ္ပစေကမရဏလို့ဟောလူလောကတတ္တဝါဖြစ်လာတယ်ဆိုလို့ရှိရင်ဟောဒီအကြောင်းလေးမျိုးတည်းကတစ်ခုခုကြောင့်လူတူတယောက်တတ္တဝါတွေကတည်ဆုံးရရတယ်တည်ဆုံးပြီဆိုလိုက်တဲ့အချိန်ပိုင်းလေးမှာဘယ်လိုနည်းနဲ့ပဲတည်တည်တည်ပြီးတည်ခံဒီအချိန်ကလူရဲ့နှလုံးသားဟာအားပြော့တာအားပြော့တာဒီအတွက်ကြောင့်မရဏတဏ္ဍဇောလို့တည်ခံဒီမှာဇောစိတ်တွေဖြစ်တယ်အဲ့ဒီဇောစိတ်တွေကဘာကိုအာရုံယူပြီးတော့ဖြစ်တုံဆိုလို့ရှိရင်တည်ခံဒီဆဲတဲ့မှာလူကမျက်စိကမြင်တာပဲဖြစ်စေနားကကြားတာပဲဖြစ်စေသို့မဟုတ်စိတ်ထဲမှာအိမ်မက်မက်တယ်လို့ပေါ်တာမျိုးပဲဖြစ်စေမျက်စိရလည်းမြင်လို့ရတယ်ကံကမ္မနမိတ်ဂတိနမိတ်တို့ကံရဲ့စွမ်းအားကြောင့်တေဂန်ဒီမှာပရိသေတွေကိုဖြစ်စေတတ်တဲ့ကံတရားရဲ့စွမ်းအားနဲ့အကျိုးပေးမဲ့ကံတရားရဲ့စွမ်းအားသို့မဟုတ်ထင်ရပေါ်လွင်စေတတ်တဲ့ကံရဲ့စွမ်းအားကံရဲ့စွမ်းအားကြောင့်နောက်ဘဝမှာပရိသေတွေအကျိုးပေးမဲ့ကံကိုတော်၎င်းထိုကံပြုတ်နေတဲ့အချိန်ကာလကအခြေအနေတွေကိုတော်လည်းကောင်းတွားရမဲ့ဘဝရဲ့အရေးအယောင်ကိုတော်လည်းကောင်းဒီတစ်ခုခုကိုမြင်ပြီးတော့စိတ်ထဲမှာအဲ့ဒီစိတ်ကအဲ့ဒီအာယုံနဲ့ပဲနစ်မြောပြီးတော့နေတဲ့အချိန်မှာသုတိစိတ်နေကြပါအဲ့တော့မသိခင်ကတည်းကကံအာယုံကမ္မနမိတ်အာယုံဂတိနမိတ်အာယုံဆိုရယ်ဒီအာယုံတစ်ခုခုပေါ်မှာအာယုံပြုထားတဲ့အတိုင်းကံတရားကဒီသူအာယုံပေါ်မှာအဝိဇ္ဇာကဖုံးကွယ်ပေးတယ်အပြည့်အနာစာမမြင်အောင်ဖုံးကွယ်ပေးတယ်တဏှာကတွယ်တာစေတယ်စိတ်ကိုအာယုံပေါ်မှာစိတ်ကိုညှို့သွားစေတယ်အဲ့ဒီလိုညှို့သွားပြီးတော့သူတွေးတောနေတဲ့စိတ်အစဉ်နေတဲ့နေတဲ့စိတ်အစဉ်သုံးဖို့ကြောက်နံနေတဲ့စိတ်အစဉ်အဲဒီစိတ်အစဉ်တွေဖြစ်နေတဲ့အချိန်မှာလူတွေရဲ့သေဆုံးမှုဆိုတဲ့သုတိစိတ်ကြီးကပေါ်လာတယ်လို့ဒီလိုပြောတာနော်အဲဒီသုတိစိတ်ကလေးပေါ်လာလိုက်တဲ့နေ့နဲ့ဒီဘဝမှာရှိတဲ့ကံပစားရုပ်အားလုံးဟာလည်းချုပ်ငြိမ့်သွားကံကြောင့်ဖြစ်တဲ့ဒီမှန်စရာအတိတ်ဘဝကလာခဲ့တဲ့ပရိသေတွေကိုပေးတဲ့ကံတရားရဲ့စွမ်းအားတွေအကုန်လုံးသူကံရရဲ့အကျိုးဆက်တွေအားလုံးမှာပြည့်တတ်သွားပြီ။အဲ့ဒါကိုဓမ္မလို့ခေါ်တယ်။ပရိသေကျိုးကိုပေးလိုက်တဲ့ကံ၊ထိုပရိသေကျိုးကိုပေးလိုက်တဲ့ကံကနေထုံးလုပ်တဲ့ကံပစားရုပ်တွေအဲ့ဒါတွေဟာတရားနဲ့ချုပ်ပြီးတော့သွားကြတယ်။ချုပ်သွားလို့ရှိရင်သေတယ်လို့သတ်မှတ်ရတယ်။အဲ့တော့သေတယ်လို့သတ်မှတ်တာနှလုံးပေါ်ရပ်သွားတာနဲ့သေတယ်လို့သတ်မှတ်လို့လည်းမရသေးဘူး။နော်။ဘုရားဘုရားရဲ့ဒီပိဋကစာပေညပြောမယ်သေတယ်ဆိုတာအင်္ဂါ၃ရက်ညီမှသေတယ်လို့ပြောရမယ်။ဘာလို့ဆိုရင်အာယုဥတ္တမသဝိညာဏယထာကာယံသဟန္တိမအပဝေတောတထာသေးတိနိရထံဝကလိင်္ဂရံဆိုတာ။ဖေနပေတုပမတုတ်တန်ရုပ်ထဲမှာပါ။အဲ့တန်ရုပ်ပါဠိတော်မှာအာယုတဲ့ခန္ဓာကိုယ်ရဲ့ယုတ်မနန္ဓမတွေကိုထင်းထင်းရှားရှားတဲ့ဇီဝိတဆိုတဲ့အသက်အဲ့ဒါလည်းပဲချုပ်ငိမ့်သွားတာဖြစ်ရမယ်။ဥတ္တမကံကြောင့်ဖြစ်တဲ့ဒီဇောဓာတ်အငွေ့ခန္ဓာကိုယ်အငွေ့ဒီဇောဓာတ်ကံကြောင့်ဖြစ်တဲ့ဟာလည်းပဲဆက်လက်မဖြစ်ပေါ်တော့ဘူး။အသိမလာတော့ဘူးပေါ့။ဟောတော့ရှိကောင်းရှိနေဘူးပေါ့။ကမ္မဇယုတ်ကလည်းချုပ်ငိမ့်သွားတယ်။ဒီဇောဓာတ်လည်းချုပ်ငိမ့်သွားတယ်။ဝိညာဏလို့ဆိုတဲ့ဘဝင်စိတ်အစဉ်စိတ်အလုံးဟာလည်းပဲချုပ်ငိမ့်ပြီးတော့သွားတယ်။အဲ့ဒီအာယုဥတ္တမဝိညာဏလို့ဆိုတယ်ဒီသုံးခုချုပ်သွားပြီလုံးဝရပ်ဆိုင်းသွားပြီဆိုရင်ဒါတည်တယ်လို့သတ်မှတ်ရအဲ့ဒါမဟုတ်ဘဲနဲ့အသက်မရှိတော့တာနဲ့တည်တယ်လို့ဆိုပြီးတော့သွားဆုံးဖြတ်ရင်ပြဿနာလေးတက်ခုခေတ်မှာလည်းပဲဒါမျိုးရှိတတ်တယ်နော် ဘုန်းကြီးတို့ခန့်ငယ်ငယ်ကတင်းစားတောင်မှဖတ်လိုက်တဲ့အခါကျဗမာပြည်မှာတော့ဗမာပြည်မှာလည်းဒီလိုဝတ္ထုတွေရှိတာ
ဘင်္ဂလားဒေ့ရှ်မှာဖြစ်ခဲ့တဲ့ဝတ္ထုတွေဒီ
လက်သာပိုင်းစားနေတယ်မှာဖတ်
အဲ့ဒီဘင်္ဂလားဒေ့ရှ်မှာလူတယောက်က
ဒီလိုပဲလူငယ်လူရွယ်ပဲတင်းကြီးလို့ဆရာဝန်ကနေငကြက်နဲ့ထောက်ပြီးဆုံးဖြတ်လိုက်နေချင်းရဲ့ရှင်သူ့ကိုသွားပြီးပြုတ်ပေါ့သူကတခြားဘာသာဝင်ဆိုတော့သူ့လူချင်းရဲ့ရှင်သွားပြောလိုက်ပြုတ်တဲ့အခါမှာကံကောင်းတော့ခပ်ဖောက်ပါမြုပ်တယ်ပြုတ်ပြီးလို့သူ့တကြိုပြီးမြုပ်တာပေါ့မိတကြိုလိုက်ရင်တော့အစပါပြောက်သွားမှာပေါ့နော်ညီကြီးရဲ့မြုပ်လိုက်တာညီကြီးရဲ့မြုပ်လိုက်တဲ့အခါကျတော့9နာရီလောက်ကြာတဲ့အခါကျတော့ပြန်ပြီးတော့တတိလဲလာပြန်ပြီးတော့တတိလဲလာတဲ့အခါကျလူငယ်လူရယ်ဆိုတော့အားကောင်းတော့အဲ့ဒါတွန်းပြီးတော့ထွက်လာညီကြီးပုံနဲ့အရင်တွန်းထွက်လာ
အိမ်ပြန်လာတဲ့အခါကျတော့အိမ်ကလူတွေကြောက်လို့လက်မခံရဘူ
းအိမ်ကလူတွေကကြောက်တယ်လို့မြုပ်ထားပြီးအိမ်ပြန်ရောက်လာတယ်ဆိုတော့တစေကြီးတို့အောက်မိတ်မှာပေါ့နော်
အဲ့လိုအိမ်ကလူတွေလက်ခံတော့ပြဿနာဖြစ်တာသူမသေးပဲနဲ့သေးတယ်လို့ဆုံးဖြတ်ချက်ပေးတယ်ဆရာဝန်တရားစွဲတယ်ဆိုတဲ့ဇာတ်လမ်းလေးကိုတွေ့တယ်။ဒါတကယ်အဖြစ်ဖြစ်လွန်ခဲ့တဲ့ဒီကနေ့ကဒီမှာရဲ့မန္တလေးမှာလည်းအဲ့လိုအဖြစ်ဖြစ်နေတယ်ခုကျမ
ှ Chinese ပြောအမျိုးသမီးလေးတယောက်သိပြီဆိုပြီးတော့အဲ့ဒါဂျာနီကန်တုတ်တန်ပို့တုတ်တန်ကရောက်တဲ့အခါကျတော့ပြန်ပြီးတတိလဲ
အဲ့တော့တချို့ကလေမင်္ဂလာမရှိတော့ဘူးဆိုပြီးတော့အဲ့ဒီကလေးမလေးအိမ်ပြန်မခေါ်ဘူးလေအိမ်ပြန်မခေါ်ဘဲနဲ့အဲ့ဒီတုတ်တန်နားမှာပဲတိုက်ကလေးဆောက်ပြီးတော့ပေးထားတယ်လို့ပြောတယ်မိဘလည်းပစ္စည်းဥစ္စာရှိတယ်တေချာသူနဲ့တော့မတွေ့ဘူးရှိတယ်လို့တော့ပြောတယ
်အိမ်ပြန်မလိုက်ရတော့ဘူးနော်အဲ့ဒါဘာမှပြေမှာဖြစ်တယ်မန္တလေးမကြခင်ကမှအခုတောင်ရှိကောင်းရှိလိုက်
အဲ့ဒီလိုဇာတ်လမ်းတွေကလည်းအများကြီးပဲ။ဒါကြောင့်မလို့ရှင်းမလူတွေဦးတယောက်သေတယ်ဆိုလို့ရှိရင်ခုနှစ်လောက်ပြောင်းထားလေးရှိကြတယ်။ခုခေတ်ကျတော့အဲ့လိုမထားကြဘူး။မထားဘူးကတိသေးလက်ပြန်တကြူလုတ်လိုက်တဲ့အခါကျ။ကံကောင်းအကြောင်းမလာတဲ့လူတွေကအရှင်လက်လက်ပြီးတဲ့ထက်ခါရတာမျိုးလည်းဖြစ်နိုင်တယ်။ခါတလေးကြလို့ရှိ ချို့ကြတော့ရေခဲလိုက်တယ်ပို့လိုက်တော့မှရေခဲလိုက်တယ်ဟုံးတိုင်းလုံးနေတော့တရေချောက်တယ်ဆိုရိုက်ခံရအောင်ခဲ့တာတခါတော့ပြောတယ်ကြားဦးတယ်တော့ရနေအောင်တကြီးလူကြီးတယောက်အဲ့ဒါသေပြီဆိုပြီးတော့တော့ပြီးတော့မြုပ်ကြမြုပ်မလို့တွင်းနဲ့ထည့်ပြီးတော့ရည်လေးတစ်ခေါက်နှစ်ခေါက်ထားလိုက်ခါရှိနေသူကပြန်တတိလဲလာပြီးတော့အဲ့မရေတောင်းကြောက်ကြောက်လန့်လန့်နဲ့အပေါ်ကအဲ့ဒီအသက်ရှင်တာကိုကယ်ရမယ်အစားမကယ်ဘဲနဲ့အဲ့ဒါကြောက်ကြောက်လန့်လန့်နဲ့ခေါင်းကိုအဲ့ဒါတူနဲ့ထုပြီးတော့ပြန်ပြီးတော့မြုပ်လိုက်တယ်အ ဲ့ဒါလို့ဇာလန်းနေလဲကြားမှုတာပဲ
အဲ့တော့ဘဝဆိုတာကံတရားတိုင်းပဲလို့ဗမာတွေတွေးတဲ့အတိုင်းတွေးတာကတော့တက်တာတာပေါ့နော်
သက်တာမှုလို့ရတာပေါ့
အဲ့ဒါကြောင့်မလို့သေဆုံးခြင်းဆိုတာအာယုရဲ့ဥတ္တမရဲ့ဝိညာဉ်ရဲ့အဲ့ဒီသုံးခုချုပ်ငိမ့်သွားပြီဆိုမှမရိခန္ဓာကိုယ်ကြီးကလုံးဝအပူဓာတ်တွေလည်း temperature တွေလည်းလုံးဝချုပ်ငိမ့်သွားတယ်အပူဓာတ်တွေခန္ဓာကိုယ်ပူငွေ့တွေချုပ်ငိမ့်သွားတယ်ဇီဝိတာဆိုတဲ့အသက်လည်းပဲချုပ်သွားတယ်ဝိညာဉ်ဆိုတဲ့သတိစိတ်လည်းချုပ်စိတ်လည်းချိတ်ချုပ်ငိမ့်သွားပြီဆိုလို့ရှိရင်တော့ဒါလုံးဝသိတယ်လို့ဒီလိုသတ်မှတ်ချက်ချတာပေါ့ဆေးပညာရတော့တမျိုးကြီးပေါ့ပြုလိမ့်မယ်ပေါ့ဒါဘုရားဘာသာရဲ့ချမ်းသာအရာကတော့အဲ့တိုင်းပဲအဲ့ဒီအကြောင်းသုံးမျိုးချုပ်ငိမ့်ပြီဆိုရင်သိတယ်လို့ဒီလိုသတ်မှတ်တယ်အာယုဥတ္တမသဝိညာဏစေတာကာယံဇဟန္တိမှာဟောဒီခန္ဓာကိုယ်ယူဒီသုံးခုကချုပ်သွားတယ်စွန့်သွားပြီဆိုလို့ရှိရင်အဲ့ဒီတိုင်းညာသိတယ်လို့သတ်မှတ်တယ်ေတေခြင်းအကြောင်းသေဝံသေတိ
ဒီလိုသေတဲ့အခါမှာအာယုနမိတ်တွေက
အမြဲတမ်းအရေးကြီးတယ်
ပြောင်းလဲပြေးလို့ရတဲ့အာယုနမိတ်တွေရှိတယ်
ဒီကနေ့မှာမိမိရဲ့ကံအားရောဆိုတာကောင်းတာတွေလည်းထင်မကောင်းတာတွေလည်းထင်အဲ့တော့ဘုရားဘာသာတွေအနေနဲ့ကတော့နောက်ဆုံးချင်းရောက်နေတဲ့ပုဂ္ဂိုလ်တယောက်ကိုအနည်းနာမှာဟိုပြောဒီပြောမပြောပဲနဲ့အာဘိဓကာလေးပြောပြီးစိတ်ချမ်းသာအောင်ထားဖို့ညင်ညင်တက်တက်နဲ့အာဘိဓကာပြောရင်ဖြစ်စီသူနစ်တက်တဲ့တရားဖွင့်ပြရင်ဖြစ်စီအဲ့ဒါလိုအေးအေးချမ်းချမ်းသိခွင့်ရအောင်ထားဖို့ကောင်းတယ်ပေါ့အဲ့ဒီနားကြမှာဗန်စာဥကပဲထားခဲ့လို့ဘာလို့တော့မမေးတဲ့ဘူးပေါ့နော်လက်ဆုပ်ကဘယ်သူပေးထားခဲ့လို့ဘယ်အပ်ထားလို့
ဘယ်ပေါင်းတိုင်ထားတာလို့ဒီပါလိမမေးတဲ့ဘူးပေါ့
မေးရင်အဲ့ဒီကလမ်းချောင်းမှာမဟုတ်ဘူးဒုက္ခတွေရောက်တတ်တယ်ပြီးတော့တချို့လည်းမသေးခင်ကငိုလာရှိသေးတယ်ငိုပြီးဆိုရင်ပုံပြီးတော့ဆုံးတယ်ဒုက္ခများဒေါမနတာတွေဖြစ်ပြီးတော့
ပြီးဆုံးသွားတတ်တယ
်အဲ့တော့သင်္ခါရီမှာဆိုတိတ်အရေးကြီးဘုန်းကြီးတို့စကိုင်းမှာဆရာတော်ကြီးတော်ဒီလိုပဲဒေဂာနီအချင်းပြန်မနေတော့စလိုင်းသွဲပေးတာပေါ့လေ
ရမလားလို့ပြုစုတဲ့ပုံပေါ်ရတယ်လို့
သူကမတန်းကိုပြောတယ်ညင်းတယ်အတွင်းသွင်းပေးကြတဲ့အခါကျတော့သူဘာမှမပြောတော့ဘာမှမပြောပြီမဲ့လို့စိတ်ထဲမှာမကျေနပ်တဲ့အရေးအယံတွေပေါ့လေအဲ့ဒီမကျေနပ်တဲ့အရေးအယံတွေပဲ
ကျန်တော်မူသွားတဲ့အခါကျတော့
အဲ့ဒီပြုစုတဲ့ပုံကိုယ်ရဲ့ပုံမှာစိတ်ကွက်မိလို့တဲ့တစီဖြစ်တစီဖြစ်နေတယ်ဒါဒီလေသူတရားကပြောတာအဲ့တော့သူ့အတွက်ကောင်းမှုလေးလုပ်ပြီးတော့အမြတ်တမ်းပေးဝေပေးပါအမြတ်တမ်းပေးဝေလိုက်လို့ရှင်သူထက်နှက်ပြေကိုသွားတော့မယ်ဆိုရယ်ဒီလိုအကြောင်းလေးပြန်ကြားတာဟုတ်တယ်မဟုတ်တယ်လို့ရန်ကုန်ကလူတွေရောလေချွန်နဲ့သွားမိတဲ့ဒီမှာရှိတယ်။အဲ့တော့လောကမှာဘဝဆိုတာတော့ရှိတာပဲသိကြတယ်။အဲ့တော့ဒီကနေ့လေးရဲ့အာယုန်နမိတ်ဟာအလွန်တရာမှအရေးကြီးတယ်။ဒါကြောင့်မလို့ငြင်းငြင်းချမ်းချမ်းလေးသိတတ်အောင်နမတိကိုယ့်အကိုကြိုးစားဖို့လိုတယ်ပေါ့။ကိုယ့်အကိုကြိုးစားဖို့လိုတယ်။ဆိုရင်စိတ်တည်ကိုနောက်ဆုံးချိန်ရောက်လာပြီဆိုရင်စိုးရိမ်စိတ်တွေကိုမှမရှိဘူးအားကိုးစရာတရားနှလုံးသွင်းစရာလေးတွေရှိဘူးကုသိုလ်ကောင်းမှုလေးတွေကိုစဉ်းစားနေဖို့ဓာတ်လေးတွေပို့ပြီးတော့စောစောကြိုတင်ပြီးတော့လေ့ကျင့်ထားနေတယ်မလေ့ကျင့်လို့ရှိရင်ထိုချိန်ကျမှတော့ချိန်မကင်မိလက်မကင်မိဖြစ်ပြီးတော့ဘဝခရီးလမ်းမှာမဖြောင့်တန်းပဲရှိတတ်ပါလေဒါကြောင့်ဘဝခရီးလမ်းဖြောင့်တန်းဖို့ရအတွက်နေ့စဉ်တည်းကမိမိရဲ့စိတ်မျိုးကိုကုသိုလ်ကောင်းမှုတွေညှို့ပြီးတော့နေတတ်အောင်နေလို့ရှိရင်တည်တတ်တဲ့အသေးမျိုးနဲ့တည်တတ်မှာပါဒါမှမဟုတ်တရားလေးနှလုံးသွင်းပြီးတော့နေတတ်အောင်ဟိုတွေးဒီတွေးမတွေးပဲနဲ့ဟိုအတွက်ဆိုရင်ဒီအတွက်ဆိုရင်ဟိုအတွက်ဒါဒါအတွက်ဒါမရှိပဲနဲ့မိမိရဲ့သဘာဝတရားလေးကိုသာစဉ်းရင်စဉ်းစားပြီးတော့ကိုယ်ချင်းတရားလေးတွေကိုယ်စီလက်ကင်ထားပြီးတော့ဘဝတစ်ခုမှာငြိမ်းငြိမ်းချမ်းချမ်းနဲ့ဒီကုန်းချုပ်နိုင်ရမယ်သူဒီကုန်းချုပ်နိုင်မှလာတယ်နောက်ဆုံးမှာအငိမ့်တက်ဖြစ်နေနိဗ္ဗာန်ကိုမရမချင်းဒီကဲ့သို့ဖြစ်လိုက်ဩလိုက်နာလိုက်တေလိုက်ဆိုတဲ့ဆင်းရဲဒုက္ခတွေကျုံးမိတောင်မှဖြစ်တယ်နိဗ္ဗာန်ချမ်းသာတည်တာလေကိုချင်းကိယနာချင်းကိယတည်ချင်းကိယဖြစ်တဲ့အတို့ကိုစီကိုမယုံကြည်ကြပြီးနေနိဗ္ဗာန်ချမ်းသာကိုရရရာချောင်းသူတော်ကောင်းတရားကိုကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းအာမင်